Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇွန်လ13ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို Line to Meter 3252တို့ပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ကြအတွက်အစီအစဉ်တွေကိုကျွန်မအလင်မာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါတောတာရှင်များရှင်ကျမကတော့ခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုအလိမ်မာနဲ့တူပြပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့တာဝန်ကအနားယူတော့မယ်နေတိုးမဟာမိတ်အဖွဲ့အကြီးအကဲနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဒီကနေ့အိမ်ပြည်တော်မှာတွေ့ဆုံကြပါမယ်တရုတ်အင်တာနက်ဟက်ကာတွေဟာအမေရိကန်ရဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်နေပါတယ်မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလာပေါင်း20အတွင်းအ ਨੇ ဆုံးအရက်သား6000ကျော်အသက်ခံခဲ့ရပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ NLD ပါတီရဲ့ခေါင်းဆောင်တချို့ကိုလူငယ်ချမ်းသာဝင်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီ
းအခုလောတော့ကြည့်တော့ကျွန်တော်မသိသေးပါဘူးခေါင်းတွင်းမှာပဲရှိရခေါင်းပြမှာပဲရှိရလိုအပ်တဲ့ကျန်းမာရေးနဲ့ပတ်သက်လာတဲ့လုပ်ငန်းတွေကိုဆောင်ရွက်ပေးနေရှိရ
စီကောင်စီပြောခွင့်ရဖို့ကြောင့်ဆောင်မင်းထွန်ပြောသွားတာပါဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမုံတိုင်းသိရခိုင်ပြည်နယ်မှာနိုင်ငံတကာအကူအညီခွင့်မရတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေကြတာမိုးပြတိုက်ပွဲမှာဒေသခံအများအပြားထိခိုက်ဒေဆုံးတာအပါအဝင်ပြည်နေပြည်ကြတဲ့ကာလအုပ်ချုပ်ရေးကောင်စီဖွဲ့စည်းတဲ့အပေါ်အကဲခတ်တွေရဲ့အမြင်တချို့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်ယူကရိန်းနိုင်ငံအလဲပိုင်းခရီဗီရစ်မြို့ကိုရုရှားတို့ကမစ်ဆိုင်းတုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ10ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီနေ့မှပြောပါရယ်ပြစ်ခတ်မှုကြောင့်၅ရက်တိုက်အဆောက်အုံပျက်စီးခဲ့ပြီးအသက်ရှင်ကျန်နေသူတွေကိုကယ်ဆယ်ရေးသမားတွေကရှာဖွေနေတယ်လို့နီပရိုတိုပက်တိုစကာဒေတာအုပ်ချုပ်ရေးမှူးဆရီဟစ်လုကစ်ကပြောပါရယ်ခရီဗီရစ်မြို့ဟာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့မွေးရည်မြေဖြစ်ပြီးရုရှားလူသက်သမားတွေဟာနေအိမ်အဆောက်အုံတွေတာမန်မြို့တွေနဲ့ပြည်သူတွေကိုတိုက်ခိုက်နေကြတယ်လို့သူ့ရဲ့ Telegram ပေါ်မှာရေးသားထားပါတယ်။ Kryvyk မြို့အပြင် Ukraine မြို့တော် Kyiv နဲ့ Kharkiv မြို့တို့ကိုလည်းရုရှားကလေကြောင်းကနေပိတ်မှတ်ထားတိုက်ခိုက်ခဲ့တာပါ။ Ukraine ဘက်ကလည်းရုရှားနိုင်ငံကပိတ်လွှတ်လိုက်တဲ့ Cruise ဒုံးကျည်14ဆင်းအနက်10ဆင်းအပြင်ရုရှားတပ်ဖွဲ့တွေအသုံးပြုနေတဲ့ Iran လို့ Drone 4ဆင်းတဲ့ကတစ်ခုကိုပိတ်ချနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကပြောပါတယ်။တောင်ပိုင်းတိုက်ပွဲတွေမှာတော့ဂျာမန်လို့လက်ပတ်တင်ကားတွေအပြင်အမေရိကန်လို့ Bradley Fighting Vehicles အများအပြားကိုရုရှားဘက်ကတင်စီရမိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းတို့ကရုရှားတပ်ဖွဲ့တွေတင်ပိုက်ထားတဲ့ဒေသတွေကိုပြန်လည်သိမ်းယူဖို့အတွက်ပြီးခဲ့တဲ့သတင်းပတ်ကတံပြန်ထိုးစစ်စတင်ပြီးနောက်အခုလိုအပြန်အလှန်ပစ်ခတ်မှုတွေဇက်တိုက်ဖြစ်နေတာပါရှင်။
တောင်ဝင်းကအနားယူတော့မဲ့နေတိုးမဟာမိတ်အဖွဲ့အစည်းကယန်စတူဒန်ဘတ်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဒီကနေ့သမ္မတအိမ်ဖြူတော်မှာတွေ့ဆုံကြပါလိမ့်မယ်။2014ခုနှစ်ကတည်းကနေတိုးမဟာမိတ်အဖွဲ့ကိုဦးဆိုင်လာခဲ့တဲ့စတူဒန်ဘတ်ရဲ့နေရာမှာတောင်ဝင်းဆက်ခံမဲ့သူကိုနေတိုးအဖွဲ့ဝင်ခေါင်းဆောင်တွေအကြိတ်အနဲရွေးချယ်ရဖို့ရှိနေချိန်မှာသူတို့နှစ်ဦးတွေ့ဆုံကြမှာပါ။တနင်္လာနေ့မှာတွေ့ဖို့အစောပိုင်းစီစဉ်ထားပေမဲ့သမ္မတဘိုင်ဒန်သွားအကြောထုတ်ကူတာထားရတဲ့အတွက်မနေ့ကမတွေ့နိုင်ခဲ့ပါဘူး။ဒီကနေ့တွေ့ဆုံချိန်မှာတော့8ဇူလိုင်လာတဲ့လက်တီဝေးနီယားနိုင်ငံဗယ်နီရက်စ်မြို့မှာကျင်းပမဲ့နေတိုးထိပ်သီးအစည်းအဝေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေကိုခေါင်းဆောင်နှစ်ဦးပြောဆိုဆွေးနွေးကြဖို့ရှိတဲ့အကြောင်းအမေရိကန်သမ္မတအိမ်ဖြူတော်ကပြောပါရယ်ရုရှားကယူကရိန်းကိုဆက်လက်ကျူးကျော်တိုက်ခတ်နေတာနဲ့အမျှနေတိုးမဟာမိတ်အဖွဲ့ရဲ့84နှစ်ကြာသမိုင်းတက်တန်းတလျှောက်ခက်ခဲတဲ့အချိန်ကာလတစ်ခုကိုဖြတ်နေရချိန်မှာနေတိုးအဖွဲ့ကိုဘယ်သူဆက်ပြီးဦးဆောင်မလဲဆိုတာကိုလည်းအဓိကဆွေးနွေးရမယ့်အကြောင်းအရာဖြစ်နေတာပါနော်ဝေးဝင်းကြီးချုပ်ဟောင်းဖြစ်တဲ့စတူဒန်ဘတ်ဟာနေတိုးမဟာမိတ်အကြီးအကဲအဖြစ်တက်တန့်အရှိကြဆုံးတာဝန်ယူခဲ့သူဖြစ်ပါတယ်2014ခုနှစ်ကစလို့၃ချိန်ဇက်တိုက်တာဝန်ယူခဲ့ပြီးတဲ့နောက်လာမယ့်အောက်တိုဘာလထဲမှာလက်ရှိတက်တန့်တာဝန်ကုန်ဆုံးပြီးရင်တော့သူဆက်မလုပ်နိုင်တော့ဘူးလို့သူ့ရဲ့ပြောခွင့်ရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲကပြောဆိုခဲ့တာပါ NATO အကြီးအကဲစတိုဒန်ဘတ်ကအရင်အမေရိကန်သမ္မတဒေါ်နယ်ထရပ်လက်ထက်က NATO ကာကွယ်ရေးအသုံးစရိတ်ဆိုင်ရာအငင်းပွားမှုတွေနဲ့အဆင်မပြေမှုတွေရှိခဲ့ချိန်မှာတော့အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးကိုအကောင်ဆုံးထိန်းသိမ်းတည်ဆောက်နိုင်ခဲ့သူအဖြစ်အသိအမှတ်ပြုခံထားရပြီး2022ခုနှစ်မှာအာဖဂန်စစ်ပွဲကနေ NATO တပ်ဖွဲ့တွေပြန်ရုပ်သိမ်းခဲ့တာရုရှားရဲ့ယူကရိန်းကျူးကျော်စစ်အပေါ်မဟာမိတ်တွေဘက်ကတုတ်ပြန်ကင်တွယ်မှုတွေမှာလည်းအကောင်ဆုံးဦးဆောင်ကြီးကြပ်နိုင်သူအဖြစ်အသိအမှတ်ပြုခံထားရတာဖြစ်ပါတယ်ရှင်
ဒီ internet hacker တွေဟာပိုင်လိုင်းတွေနဲ့မြေထားလမ်းတွေလိုအမေရိကန်ရဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုအနှောက်အယှက်ဖြစ်အောင်တိုက်ခိုက်နေတယ်လို့ American Cyber လုံခြုံရေးအကြီးအကဲအရာရှိတူကပြောပါတယ်။လက်တလောမှာတရုတ်နဲ့ American ပြည်ထောင်စုကြားပြည်ပခါတွေတိုးလာချိန်မှာပဲအခုလိုပြောလိုက်တာပါ။ Cyber နဲ့အခြေခံအဆောက်အုံလုံခြုံရေး Agency ရဲ့ Director Jan Easterly ကလည်း American ရဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးနိုင်မှုအတွက်တရုတ်ကအဓိကထားပြီးယင်းနှိမ့်ညွန့်မှုတွေလုပ်နေတယ်လို့ဝါရှင်တန်မှာရှိတဲ့ Aspen Institute သုတေသနဌာနမှာတင်းလာနေကပြောခဲ့ပါတယ်။ဒါဟာကျွန်တော်တို့အတွက်ပြင်ဆင်ထားဖို့အာရုံစိုက်ဖို့နဲ့ခံနိုင်ရှိအောင်တိဆောက်ရမယ်တကယ့်ချင်းချောက်မှုလို့ထင်ပါတယ်လို့လည်းသူကပြောပါတယ်။တရုတ်ဟက်ကာတွေဟာအမေရိကန်ရဲ့ခံစစ်တွေကိုရှောင်တိမ်ပြီးကမ္ဘာကြီးကိုပျက်စီးအောင်လုပ်နေတဲ့အတွက်ဖြစ်နိုင်ခြင်းရှိတဲ့ပြဿနာတွေကိုအမေရိကန်တွေအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုတယ်လို့လည်းသူကသတိပေးပါတယ်။တရုတ်တွေရဲ့ချင်းချောက်တက်တဲ့သဘာဝအရာဟက်ကာသမားတွေရဲ့ဆွမ်းဆောင်နိုင်စွမ်းအရင်းအမြစ်တွေဘလောက်စိုက်ထုတ်ထားသလဲဆိုတာနဲ့ဒါတွေကအနှောက်အယှက်တွေမဖြစ်အောင်ဘလို့တားဆီးရမယ်ဆိုတာအလွန်ခက်ခဲမှာပါလို့လည်းသူကပြောပါတယ်။ဝါရှင်တန်ရုံးမှာရှိတဲ့တရုတ်တန်ရုံးကတော့ဒီသတိပေးချက်နဲ့ပတ်သက်ပြီးချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာ2022ခုနှစ်သမ္မတတာဝန်ပြီးဆုံးပြီးနောက်ပိုင်းအမျိုးသားလုံခြုံရေးလျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မော်ဂွန်တိုက်ကိုပြန်အပ်ဖို့ပြတ်ခွက်ခဲ့တဲ့အပြင်ဥပဒေနဲ့အညီကင်ကျွဲဆောင်ရွက်တင်တာတွေမဆောင်ရွက်ခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာသူ့ကိုဆွဲချက်တင်ထားတဲ့အမှုတွေအတွက်ဒီကနေ့အင်္ဂါနေ့တရားရုံးကိုလာရောက်တရားရင်ဆိုင်ရဖို့ရှိနေပါတယ်။မိုင်ယာမီမြို့လယ်ကဖက်ဒရယ်တရားရုံးမှာဒီကနေ့ထရမ့်ကိုယ်တိုင်လာရောက်ဖို့တရားရုံးကဆင့်ခေါ်ထားတဲ့အကြောင်းသူရောက်လာတဲ့အချိန်သူ့ကိုထောက်ခံသူတွေနဲ့ကန့်ကွက်ဆန္ဒပြသူတွေကြားရုံးရင်းဆန်ခတ်အကြမ်းဖက်တာမျိုးတွေမကြုံရအောင်တရားရုံးနေရာတဝိုက်လုံခြုံရေးအထူးစက်မှတ်ထားတဲ့အကြောင်းမိုင်ယာမီရဲဌာနအကြီးအကဲမန်နရယ်မိုရောလက်စ်ကပြောပါတယ
် Even though we're preparing we're bringing enough resources to handle crowd anywhere from 5000 to 50000We don't expect any issues.
9000ကနေ 5000 ကြာအထိလူအုပ်ကိုထိန်းချုပ်နိုင်မဲ့လုံလောက်တဲ့လုံခြုံရေးအစီအမံတွေပြင်ဆင်ထားပါတယ်။ပြည်ထနာတစုံတရာဖြစ်မလာဖို့မျှော်လင့်ပါတယ်လို့မိုင်ယာမီရဲဌာနအကြီးအကဲကပြောသွားတာပါ။နိုင်ငံတော်ကာကွယ်ရေးဆိုင်ရာလျှို့ဝှက်အချက်လက်တွေမပေါက်ကြားအောင်ကာကွယ်ရမယ့်ဥပဒေကိုချိုးဖောက်ပြီးလျှို့ဝှက်မှတ်တမ်းတွေကိုတမင်ပြမအပ်မှုနဲ့အမှုပေါင်း30တမှုအပါအဝင်ရာဇဝတ်ပြစ်မှု38မှုနဲ့မိုင်ယာမီမြို့ကတရားရုံးမှာ Federal Grand Jury အဖွဲ့ကထရမ့်ကိုဆွဲချက်တင်ပြီး9ရက်အကြာမှာထရမ့်ကိုယ်တိုင်လာရောက်ဖို့တရားရုံးကစင့်ခေါ်ထားတာပါ။သမ္မတဟောင်းထရမ့်ဟာခုလိုဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံရတဲ့ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်ပါတယ်။နှစ်လအတွင်းဒုတိယအကြိမ်ခုလိုဆွဲချက်တင်ခံရတာလည်းဖြစ်ပါတယ်။လာမယ့်2024သမ္မတရွေးကောက်ပွဲပြန်ဝင်ဖို့လုပ်နေတဲ့သမ္မတဟောင်းထရမ့်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့ညှင်းဆန်ပြီးနိုင်ငံရေးအရသူ့ကိုပြစ်မှတ်ထားနေတာလို့တုံ့ပြန်ထားသလိုရွေးကောက်ပွဲကနေနှုတ်ထွက်မှာမဟုတ်ကြောင်းပြောဆိုထားပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညတန်း VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။မြန်မာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းလပေါင်း20တွင်အနည်းဆုံးအရက်သား6000ကျော်အသက်ခံခဲ့ရတယ်လို့ Norway အခြေစိုက် Peace Research Institute ကဒီနေ့အစီအစဉ်ကစားမှထုတ်ပြန်ပါတယ်။ဒီအစီအစဉ်ကစားမှပါတဲ့အရေးအတွက်ဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထုတ်ပြန်ခဲ့တဲ့အစောပိုင်းထုတ်ပြန်ချက်အရေးအတွက်တွေထက်တိတိတသားများနေပါတယ်။မြန်မာနိုင်ငံအတွင်းကသေဆုံးမှုတွေကိုရေးထွက်ခြင်းလို့နာမည်ပေးထားတဲ့2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေထိခိုက်သေဆုံးမှုနဲ့ပတ်သက်တဲ့ဒီအစီရင်ခံစာမှာ Peace Research Institute ရဲ့မြို့နယ်အခြေပြုပြိပခစောင့်ကြည့်ရေးစနစ်နဲ့တခြားအချက်အလက်အရင်းမြစ်နှစ်ခုကိုပေါင်းစပ်ကိုးကားထားတာပါ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့2022စက်တင်ဘာ30ရက်ကြာလာပေါင်း20အတွင်းမြန်မာစစ်တပ်ကြောင့်တည်ဆုံးခဲ့တဲ့အရက်သား3000ကျော်ရှိခဲ့တဲ့အကြောင်းကိုလည်းအစိုးရကစာကထောက်ပြပါဗျ။တစ်ဖက်မှာလည်းဒီကာလအတွင်းစစ်တပ်အာဏာသိမ်းမှုစန့်ကျင်ရေးအဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးသူအရက်သား2000ကျော်ရှိနေတယ်လို့ဘသူဘဝရေလို့တိတိကျကျမပြောနိုင်တဲ့သူတွေကြောင့်တည်ဆုံးခဲ့တဲ့သူအနည်းဆုံး1000ရှိတယ်လို့လည်းရေးသားထားပါဗျ။ဒီလိုအရက်သားတွေအသက်ခံရတဲ့အပေါ်မှာစောင့်ကြည့်မှတ်တမ်းတင်တဲ့စနစ်ပူပြီးခိုင်မာတိုးတက်အောင်လှုပ်ဆောင်ဖို့ကုလသမဂ္ဂကိုတိုက်တွန်းထားတဲ့အပြင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးအရက်သားတွေကိုကာကွယ်နိုင်ရေးဆွေးနွေးကြဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုလည်းအစိုးရကစာကတိုက်တွန်းထားပါတယ်။ဒီအစိုးရကစာနဲ့ပတ်သက်လို့ NUG ဘက်ကရောစစ်ကောင်စီဘက်ကပါတုံ့ပြန်မှုတစုံတရာထွက်လာတာမတွေ့ရသေးပါဘူးရှင်။
မြန်မာနိုင်ငံအတွင်းဆင်းရဲနှွဲပါမှုနဲ့ကပ်ပေးကြောင့်ကလေးအလုသမားအဖြစ်လုတ်ကိုင်းနေရတဲ့ကလေးငယ်တက်တန်းကျော်ရှိနေပြီးကလေးအလုသမားပပျောက်ရေးအရေးတကြီးလှုပ်ဆောင်မှုလိုတဲ့အကြောင်း ILO အပြပြဆိုင်ရာအလုသမားအဖွဲ့ကပြောဆိုပါရယ်ဂျွန်လ12ရက်မနေ့ကကြာရောက်တဲ့ကလေးအလုသမားကပ္ပကလေးအလုသမားစန့်ကျင်တိုက်ဖျက်ရေးနေအထိမ်းအမှတ်အဖြစ် ILO မြန်မာကကြေညာချက်ထုတ်ပြန်ပြီးကလေးအလုသမားဖြစ်ရတဲ့အကြောင်းအရာတွေကိုကင်တွယ်ဖြေရှင်းဖို့နဲ့အလုလုတ်ကိုင်းနေတဲ့ကလေးငယ်တွေနဲ့သူတို့မိသားစုတွေအတွက်လူမှုရေးတရားမျှတမှုကိုအာမခံနိုင်ဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံအတွင်းအလုလုတ်နေတဲ့ကလေးငယ်တသန်းကျော်ဟာအသက်5နှစ်နဲ့18နှစ်အကြားအရွယ်တွေဖြစ်ပြီးအဲ့ဒီအထက်ကတဝက်ကျော်ဟာလုံခြုံရေးနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေကိုတိုက်ရိုက်ထိခိုက်နစ်နာစေနိုင်တဲ့ဘေးအန္တရာယ်ရှိတဲ့အလုတွေကိုလုတ်ကိုင်းနေရတဲ့အကြောင်း ILO ကထောက်ပြပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအကျပ်တဲတွေကြောင့်လည်းမိသားစုတွေအနေနဲ့ကလေးအလုသမားတွေကိုအာကိုအာတာပြုရတဲ့အခြေအနေစိုက်ရောက်စေတဲ့အကြောင်း ILO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစင်းရဆုံးမိသားစုတွေမှာရှိတဲ့ကလေးငယ်တွေအပေါ်တက်ရောက်မှုအဆိုးဝါးဆုံးဖြစ်တဲ့အကြောင်းလည်း ILO ကထောက်ပြပါတယ်။ကလေးငယ်တွေကိုပိုပြီးကာကွယ်ပေးဖို့နဲ့လူမှုတရားမျှတမှုကိုမြင့်တင်ပေးနိုင်ဖို့ပုံမှန်ကြိုးပမ်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်း ILO မြန်မာနိုင်ငံဆိုင်ရာဆက်သွယ်ညီနိုင်ရေးအရာရှိဌာနကိုယ်စားလှယ် Mr. Dong Ling Lee ကပြောဆိုတိုက်တွန်းထားပါတယ်ရှင
်။ခုချိန်ဟာရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်ပို့ပေးနိုင်တဲ့အခြေအနေမဟုတ်သေးတဲ့အကြောင်းနဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့သူတို့နေထိုင်နေရတဲ့အခြေအနေကိုပိုပြီးကောင်းမွန်အောင်လှုပ်ဆောင်ဖို့လိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးလူဦးရေနဲ့ဒုက္ခသည်များဆိုင်ရာလက်ထောက်ဝန်ကြီးဂျူလီယတာဗော့ခ်နိုက်စ်ကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးပီတာဟက်စ်နဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေရေးဆွေးနွေးတဲ့အကြောင်းဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးသားထားတာကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်တန်ယုံတွေကလည်းမနေ့ကပြန်လည်ဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေရပြန်နိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းမှပံ့ပိုးကူညီမှုများတောင်းခံခဲ့ပါတယ်။မနေ့ကဝန်ကြီးချုပ်ရုံမှကျင်းပခဲ့တဲ့အဆင့်မြင့်အစည်းအဝေးမှာနိုင်ငံတကာအတိုင်းဝိုင်းကရိုဟင်ဂျာရေးကိုထောက်ခံအားပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ဒီအဆင့်မြင့်အစည်းအဝေးကိုတက်ရောက်ခဲ့ကြတဲ့ Saudi Arabia, Iran, Palestine, Turkey, Qatar, Kuwait နဲ့တရုတ်နိုင်ငံတွေကတန်တမန်တွေကလည်းရိုဟင်ဂျာအကြက်တဲနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကိုပံ့ပိုးကူညီမယ်လို့ကြေညာပြုခဲ့ကြပါတယ်။မြန်မာစစ်ကောင်စီဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေက1000ကျော်ကိုနေရပြန်လည်လက်ခံဖို့စီစဉ်နေတဲ့အကြောင်းပြောဆိုထားပါတယ်ရှင်
။အာရေဗျပင်လယ်အရှေ့မြောက်ပိုင်းကိုဖြတ်ပြီးအင်မတန်အင်အားပြင်းတဲ့ဆိုက်ကလုန်းမုန်တိုင်းကြီးတစ်ခုဝင်ရောက်ဖို့ရှိတဲ့အရာကြောင့်မုန်တိုင်းလာရလမ်းကြောင်းတစ်လျှောက်လူတွေတောင်းတဲ့ချီဘေးလွတ်ရာရွှေ့ပြောင်းပေးနေပြီးကျူးတင်ပြင်းစင်မှုတွေလုံနေတယ်လို့ပါကစ္စတန်အစိုးရအရာရှိတွေကဒီကနေ့ပြောဆိုပါတယ်။အပူပိုင်းဆိုက်ကလုန်းမုန်တိုင်းဘွိုက်ဘွားထရိုင်ဟာကရာချီစိတ်ကမ်းမြို့တောင်ဘက်450ကီလိုမီတာလောက်နဲ့တဒါခရိုင်တောင်ဘက်460ကီလိုမီတာလောက်မှာရောက်နေရပါရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူကျမအလီမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ NLD ပါတီခေါင်းဆောင်တို့ကိုလုံငင်းချမ်းသာခွင့်ပေးမယ်ဆိုတဲ့သတင်းတွေထပ်ပေါ်နေရတဲ့ပတ်သက်တဲ့သတင်းကိုဆက်ပြီးပြောပြပေးပါမယ်။ဆီယနာတိမ့်ပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထိတ်တန်းခေါင်းဆောင်တွေနဲ့ပတ်သက်လို့မကြသေးခင်ရက်တွေမှာသတင်းတွေထပ်ပေါ်နေပေမဲ့စစ်ကောင်စီကတော့အတိမပြုပါဘူး။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စစ်ကောင်စီတာဝန်ရှိသူတွေတွေ့ဆုံခဲ့တယ်။ NLD ဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်၊နာယက ဥဝင်းထိန်နဲ့တခြားပါတီထိတ်တန်းခေါင်းဆောင်တချို့ကိုလူငယ်ချမ်းသာခွင့်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမက်ခင်ဖြူတွေကပြောပြပေးမှာပါရှင်
နေပြည်တော်ချင်းထောင်မှာအချင်းချနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့အငြင်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးတို့တွားရောက်တွေ့ဆုံခဲ့တယ်လို့သတင်းတချို့မှာမကြသေးခင်ရပ်ပိုင်းတွေကဖော်ပြခဲ့ကြတာဟာမဟုတ်မှန်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းက VOA ကိုပြောပါတယ
်တချို့သတင်းဌာနတွေကကျွန်တော်တို့ထုတ်လွှင့်နေတယ်ချို့တော့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဖြစ်နေတဲ့အာကောင်းသားစုကြည်နဲ့ဒုတိယဗိုလ်ချုပ်ကြီးရာပြည့်တင်ဒုတိယဗိုလ်ချုပ်ကြီးခင်စောဦးတို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းဟာမမှန်ကန်ပါဘူးကောလာဟာလသတင်းများသာဖြစ်ပါတယ်တွေ့ဆုံခဲ့ခြင်းလည်းမရှိပါဘူးဗျအ
ဲ့လိုတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်အပြီးမှာပဲနှစ်ရှည်ထောင်နိုင်တွေကြားခံနေရပြီးကျန်းမာရေးမကောင်းတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD 2ဥက္ကဋ္ဌဒေါက်တာစွန်မြင့်မောင်နောက်နိုင်ရကဦးဝင်းထိန်နဲ့တခြားပါတီထိပ်တန်းခေါင်းဆောင်တို့ကိုလူငင်းချမ်းသာဝင်ပေးမယ်ဆိုတဲ့သတင်းတွေအခုရက်ပိုင်းမှာထွက်ပေါ်ခဲ့ပါတယ်NLD ပါတီခေါင်းဆောင်တချို့ကိုလွှတ်ပေးမယ်ဆိုပြီးဒီလိုအပြင်းအထန်သတင်းတွေထွက်နေတာနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းချာမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်အခုလောဆက်ကြည့်တော့ကျွန်တော်မသိသေးပါဘူးကျွန်တော်တို့အနေနဲ့ကထောင်သွင်းမှာပဲဖြစ်ဖြစ်ထောင်ပြမှာပဲဖြစ်ဖြစ်လိုအပ်တဲ့ကျန်းမာရေးနဲ့ပတ်သက်လာတဲ့လုပ်ငန်းတွေတော့ကျွန်တော်ဆောင်ရွက်ပြီးလေးရှိတယ်ဒီရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်ပြောလို့တော့အဓိကတော့ကျန်းမာရေးပါကျန်းမာရေးကိစ္စနဲ့ပတ်သက်တော့ကျွန်တော်တို့ဒါလို့ရတဲ့ဆောင်ရှောက်မှုတွေတော့ဆောင်ရွက်ပြီးလည်းရှိတယ်လို့ပြောပ
ါတယ်။ဒါသာဆုံမြင့်မောင်နဲ့ဦးဝင်းထိန်တို့နှစ်ယောက်ဟာအသက်အရွယ်ကြီးနေကြပြီဖြစ်တယ်လို့သူတို့ကျမ်းမာရေးတွေကလည်းထောင်ထဲမှာနေထိုင်မှုမသင့်တော်ဘူးလို့သူတို့ရဲ့ရှေ့နေတွေကတင်ပြထားပါတယ်။လက်ရှိမှာအသက်80ကျော်ပြီဖြစ်တဲ့ဦးဝင်းထိန်ဟာကျမ်းမာရေးအခြေအနေကြောင့်ညဘက်မှာအောက်ဆီဂျင်တက်ပြီးအိပ်စက်နေရသူဖြစ်တယ်လို့စီးကျူနဲ့နှလုံးရောဂါအခန့်ရှိသူတယောက်လည်းဖြစ်ပါတယ်။အသက်80ကျော်ရှိနေပြီဖြစ်တဲ့ဒေါက်တာဆုံမြင့်မောင်ကတော့ကိစ္စယောဂါခန်းစားနေရတာဖြစ်ပါတယ်ဒေါက်တာစောမြင့်မောင်ကိုစစ်ကောင်စီကအာဂတိမှုတဘာဝဘေးမှုရွေးကောက်ပွဲမှာမလျော်ဩစာသုံးမှုစတဲ့အမှုပေါင်းများစွာနဲ့ဆွဆွဲပြီးတရားစွဲဆိုထားခဲ့တာဖြစ်ပြီးစုစုပေါင်း1029နှစ်ချမှတ်ထားပါတယ်အန်ရီနာယကတူဖြစ်သူဦးဝင်းထိန်ကိုလည်းနိုင်ငံတော်အကြီးညိုပြတ်အောင်ပြုလုပ်တဲ့ဆွဲဆွဲချက်ရစသက်ကြီးပုံမှန်124ကကြီးနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့1020ချမှတ်ထားပါတယ်ရှင်
မကင်ပြည်တွေပြောပြပေးခဲ့တာပါအခုဆက်ပြီးတော့မုံတိုင်းတင်ရခိုင်ပြည်နယ်မှာနိုင်ငံတကာကူညီခွင့်မရတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းဆက်ပြီးတော့ပြောပြပေးပါမယ်မိုးခါဆိုင်ကလုန်းမုံတိုင်းကြောင့်အထိနာခဲ့တဲ့ရခိုင်ပြည်နယ်မှာလူဦးရေတသန်းကျော်လောက်ဟာဒုက္ခရောက်နေကြတာပါအကူအညီတွေအရေးပေါ်လိုအပ်နေချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီတွေရရှိဖို့နိုင်ငံတကာကူညီရေးအဖွဲ့တွေကိုဝေရောက်ခွင့်မပေးတာဟာဒုက္ခပိုရောက်စေတယ်လို့ကူညီနေသူတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချန်းကပြောပြပေးပါရှင်
ไซโคลนหมုံတိုင်းတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာဝင်ရောက်ခွင့်ကိုစစ်ကောင်စီဘက်ကဆိုင်းငံ့ထားတယ်လို့ကုလသမဂ္ဂအဖွဲ့ကသတင်းထုတ်ပြန်ပါတယ်။အခုလိုဝင်ရောက်ခွင့်ဆိုင်းငံ့ခံရတာဟာရခိုင်ပြည်နယ်အတွင်းလာမဲ့သတင်းပတ်တွေအတွင်းလူသားချင်းစာနာမှုအကူအညီရနိုင်ဖို့ရည်ရွယ်ထားတဲ့လူသတန်းကျော်အတွက်နှင်နာစေတယ်လို့ကုလသမဂ္ဂဌာနနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးကလည်းပြောပါတယ်။မုံတိုင်းဝင်ရောက်ပြီးရက်တစ်ပတ်လေးပတ်ကျော်ကြာလာတဲ့အချိန်အထိရခိုင်ပြည်နယ်အတွင်းအရေးပေါ်အကူအညီတွေမရသေးသူတွေလည်းရှိနေပါတယ်ဒုက္ခရောက်နေချိန်အင်းတိုင်းအားတိုင်းအားလုံးပါဝင်ကူညီဖို့ကိုဒေသခံတွေကဆန္ဒရှိနေကြတာပါအခုလိုအချိန်မှာနိုင်ငံတကာကကူညီရေးအဖွဲ့တွေပေါ်ကန့်သတ်ထားတာကဒေသခံတွေအတွက်ပိုပြီးအထူးနာစေတယ်လို့ကူညီဆောင်ရွက်ပေးနေသူတူကပြောပါတယ
် NGO တွေကိုနေပြီးတော့တို့ခွင့်ပြုလိုက်ပြီဆိုတာကလည်းတော့ဟို NGO တွေမပါဘူးဆိုတော့လေအဲ့ဒါကိုဘုံလည်းနေပြော်ရနနနရဘောပြဘယ်လိုပဲဖြစ်ဖြစ်ဒီရှင်မှာ NGO တွေဝင်ပြန်တယ်လို့ကျွန်တော်တို့ကတော့ယူဆတယ်အခုက emergency car ဆိုတော့လေမိုးလည်းမုတ်ကုံလည်းဝင်နေပြီဆိုတော့လူတွေတော်တော်ဒုက္ခရောက်နေတယ်အမိုးကလည်းမရအစောတောင်းလည်းမရငိုကြတဲ့အပဲနေပြီးတော့ကျွန်တော်တို့ဆေးပေးကြောင်းဟိုအရင်ကနေပြီးတော့ဒုက္ခရောက်နေနေပြီဆိုတော့အခုဆိုရင်ပုတ်ပြီးဆိုတော့ဗောလေအဲ့ဒီနေခါတော့
မုံတိုင်းဝင်ရောက်ပြီးအစောပိုင်းရခိုင်ပြည်နယ်မှာ ICRC နဲ့ WFP လို့နိုင်ငံတကာအဖွဲ့တွေဘက်ကကူညီပေးခဲ့ပါတယ်ဒေတာရင်းကူညီပေးနေတဲ့အရက်ဖတ်အဖွဲ့တွေအားလုံးကိုပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကစစ်ကောင်စီကကူညီရေးလုပ်ငန်းတွေကိုရပ်ဆိုင်းစေခဲ့ပါတယ်။ဇွန်လ17ရက်နေ့မှာတော့ကူညီရေးလုပ်ငန်းတွေကိုအကန့်အသတ်နဲ့ပြန်ခွင့်ပြုခဲ့ပါတယ်။စစ်ကောင်စီအဖွဲ့တွေနဲ့ပူးပေါင်းပြီးခွင့်ပြုမိန့်ရထားတဲ့အဖွဲ့တွေပဲတရားဝင်သွားလာကူညီခွင့်ရှိတာပါ။တွားရောက်ကူညီမဲ့လမ်းကြောင်းနဲ့ထောက်ပံ့မဲ့ပစ္စည်းတွေကိုပါစည်ရင်းတင်ပြပြီးမှကယ်ဆယ်ရေးအတွက်ခွင့်ပြုချက်ရတဲ့အခြေအနေကိုလည်းကူညီပေးနေသူနောက်တူကအခုလိုပြောပါတယ်။
တို့ဒီခွင့်ပြုတာကတော့ဒေတာတွင်းမှာပေါ့မြန်မာနိုင်ငံသားတွေဖွင့်စေတယ်ဟောလည်းဖွင့်တယ်ပေါ့လက်ရှိအချိန်ကြီးတော့ဒီနိုင်ငံကဖွင့်စီတွေကိုတော်လာခွင့်နေတော့မပြေစေဘူးဒါမဲ့တော်လာခွင့်နေမပြေဘူးဆိုတာကဒီဘက်ကလည်းတော်လာခွင့်တွေတော့တင်ပြရမှာပေါ့နော်ပြည်တွင်းဖွင့်စီတွေကလည်းဥမာနိုင်ငံကကပြည်တွင်းဖွင့်စီတွေနဲ့ရှိတ်ဆက်ပြီးလုပ်မယ်ကူညီမယ်ဆိုရင်လေဒီပြည်တွင်းဖွင့်စီတွေကလည်းသူတို့စီမံရေးဒီပေါ်လေကီတော့လခွင့်တွေတော့တော်တင်ကြမှာ
ပေါ့နော်။ရခိုင်ပြည်နယ်နဲ့မုံတိုင်းဒဏ်သင်တခြားဒေသတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးနိုင်ဖို့အတွက်အစောပိုင်းမှာညှိနှိုင်းဆွေးနွေးခဲ့ကြပြီးဇွန်လအစမှာလှုပ်ဆောင်နိုင်ခဲ့ကြပါတယ်။ဒီခွင့်ပြုချက်တွေကိုရုပ်သိမ်းပြီးဆိုင်းငံ့ထားတဲ့အပေါ်ပြန်သုံးသပ်ပေးဖို့နဲ့ပြန်လည်ခွင့်ပြုဖို့ကိုလည်းတိုက်တွန်းနေကြပါတယ်။
မောကမုံတိုင်းတန်တင်ခဲ့တဲ့ရခိုင်ပြည်နယ်မှာနိုင်ငံတကာအကူအညီခွင့်မရတဲ့အပေါ်ဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကိုငိမ့်ချန်ကပြောပြပေးခဲ့တာပါ။အခုတခါတော့ရှမ်းပြည်နယ်မိုးပြဲမြို့ဘက်ကတိုက်ပွဲအစီအစဉ်ကိုပြောပြပေးပါမယ်။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေအကြားရက်ရှည်တိုက်ပွဲဆက်လက်ပြင်းထန်နေပြီးလက်နက်ကြီးပစ်ခတ်မှုကြောင့်အရသာတေဆုံးသူ28ဦးထပ်မံရှိသွားပြီလို့မြေပြင်မှာကယ်ဆယ်ရေးလုပ်နေသူတူက VOE ကိုပြောပါရယ်။ဒေသခံတွေအကုန်လုံးနေပါမြို့ကိုစွန့်ခွာပြီးဘေးလွတ်ရာတိမ်းရှောင်သွားကြပြီလို့လည်းဆိုပါရယ်။ဒီကြောင့်တရင်ပြပချက်ကိုအခြေခံပြီးမတ်စုမုံပြောပြပေးပါရှင
်။စစ်ကောင်စီတပ်တွေကအင်အားလုံးရင်နဲ့ထိုးစစ်ဆင်လာနေတာကြောင့်ပြီးခဲ့တဲ့မေလ28ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ဘက်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပါရယ်။ဒီကနေ့အထိတိုက်ပွဲတွေကပြင်းထန်စွာဆက်ပြီးတော့ဖြစ်ပွားနေပါရယ်။မျိုးရဲ့နေရအနှံ့မှာတိုက်ပွဲကျဲပြန့်လာတာကြောင့်ဒေသခံတွေအကုန်လုံးနှီးပါမျိုးကိုစွန့်ခွာပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့မြေပြင်မှာကယ်ဆယ်ရေးလုပ်နေသူတဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနောက်ပိုင်းပြန်ထိတဲ့ဟာလည်းတော်တော်ကြော်တော့ဒီနောက်ထိတဲ့ဟာအနှံ့မှာပဲဒီရဲ့ပိုင်းမှုပဲမျိုးတွင်းမှာရောနော်မြို့ထဲမှာမြို့ပြင်ဖက်ပြီးမှာတော်တော်များများဖြစ်ပါတယ်ဖြစ်နေတာပြန်ရတော့ဒီမြို့ပြင်လည်းအကုန်ဖြစ်တယ်လို့ပြောလို့ရမှာပေါ့မြို့တဲ့ဒေသခံတွေကမချစ်တော့ပါဘူးအကုန်လုံးဒီပါချောင်းထွက်ဖို့ပြောတော့ဘုန်းတော်ကြီးခေါ်ကြတော့ဒီဖက်ပြေကြီးကျယ်တင်တယ်နောက်ပြီးအရသာတိခိုက်ရဟာလေးများတော့ပေါ့နော်နောက်ပြတ်ခံရတဲ့ဟာလေးလည်းများတယ်တော့ဒီကြောက်ပိတ်တစ်ခုနဲ့အကုန်လုံးဒီမြို့ဆုံးကြတာပေါ့
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က၄ချောင်း၃မီတိုက်ခိုက်တယ်လို့လက်နက်ကြီးတွေလည်းအလွန်ကျွံအသုံးပြုပြီးတော့ဥတီယာမရှိတောက်လျှောက်ပစ်ခတ်နေတယ်လို့မြို့ခံတွေနဲ့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်ဒီအခြေအနေတွေကြောင့်အရသာထိခိုက်သေးဆုံးမှုကလည်းမြင့်တက်လာနေပါတယ်အခုလက်ရှိအချိန်အထိအရက်သားတေဆုံးသူ28ဦးထပ်မံရှိသွားပြီလို့မြေပြင်မှာကယ်ဆယ်ရေးလုပ်နေသူက VOA ကိုပြောပြပါဗျ။လက်ရှိအချိန်အထိတိုက်ပွဲတွေပြင်းထန်နေပါတယ်။ဒါကြောင့်မကောက်နိုင်တဲ့အလောင်းတွေလည်းအများအပြားရှိသေးတယ်လို့ပြောပါဗျ။
ကမ္ဘာစစ်ဘက်ကလည်းကောင်းရရတဲ့ဟာပြီးကျွန်တော်တို့ဒီကုသရတာဆိုရမယ်တက်ပြီးဆိုတော့အခုတော့ဖတ်ပြန်သေးတာငါဥစ္စာဦးပေါ့နော်။ငါဥစ္စာဦးဆိုတော့နောက်သက်ခွန်နဲ့ချစ်လောက်ရှိနေပေါ့ဒါမှအနည်းဆုံးပဲပေါ့နော်။တကယ်တကယ်ဝင်လို့မရတော့ပဲလက်သက်ပိုက်ဖြစ်တော့ဘောနော်အဲ့ဒါဆိုတော့ဘယ်နဲ့ဖြတ်ရှိနိုင်လဲကိုမသိဘောနော်ဘယ်လိုမျိုးညာလဲပြင်ထားလဲဘောနော်အဲဝင်လို့မရဘောဒီဖြစ်ဖြစ်တဲ့ဒီဧရိယာမှာဝင်လို့မရဘူးခံရပါရရခါပြန်ပြီးလို့တော့မရလဲနေပါဘော
စစ်ကောင်စီရဲ့စီရေလှုံရှားမှုကြောင့်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမိုးပြဲမြို့မှာမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာပါမျိုးကန်ဒီဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်လိုက်ဒေသတည်ငြိမ်ရင်ပြန်လာလိုက်နဲ့မကြာခဏပြေးလွှားနေရတာဖြစ်ပါတယ်ဒါပေမဲ့ဒီတစ်ခါဖြစ်တဲ့တိုက်ခိုက်မှုကတော့အဆိုးဝါးဆုံးဖြစ်စဉ်ဖြစ်ပါတယ်။ကလေးတငယ်တွေအပါအဝင်အရက်သားတေဆုံးထိခိုက်မှုကလည်းအစမတန်မြင့်တက်လာတယ်လို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။မိုးပြဲမြို့ရဲ့လက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။မိုးပြဲပြည်သူ့ကာကွယ်ရေးတပ်ဖက်ကတော့စစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့မိုးပြဲမြို့တွေကိုစစ်ကြောင်းထိုးလာတာကြောင့်ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဂျွန်လ12ရက်နေ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတာဝဲပစ်လက်နက်ကြီးအလုံး100ထက်မနည်းကူပြီးတော့ပစ်ခဲ့တယ်လို့လည်းဆိုပါတယ်။တိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကအယောက်20ထက်မနည်းတေဆုံးခဲ့ပြီးတော့ပူးပေါင်းတပ်ဖွဲ့တွေဘက်က4ဦးကြဆုံးပြီး3ဦးဒဏ်ရာရခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်ရှင်
။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ဘက်ကတိုက်ပွဲတွေမှာဒေသခံအများပြားထိခိုက်တေဆုံးခဲ့ရတဲ့တဲ့တင်မဆုမပြောပြပေးခဲ့တာပါ။အခုတော့ကရင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းမှုအပေါ်အကဲခတ်တွေရဲ့အမြင်ကိုပြောပြပေးပါမယ်။ကရခော်ကရင်နီပြည်နယ်ကနိုင်ငံရေးအင်အားစုတွေကကရင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ဖွဲ့စည်းလိုက်တဲ့အပေါ်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေကကြိုဆိုခဲ့သလိုဒါဟာနိုင်ငံရေးအရာခြေလှမ်းတစ်ဆင့်တိုးလာမှုအဖြစ်ရှုမြင်ကြပါတယ်။ဖြစ်ပေါ်လာမဲ့အကျိုးရလဒ်ကိုတော့စောင့်ကြည့်ဖို့လိုအပ်မှာဖြစ်ကြောင်းလည်းသုံးသပ်ကြပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင်။
ကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကိုတနင်္လာနေ့ကတရားဝင်ဖွဲ့စည်းကြောင်းကြေညာလိုက်တာပါ။အသစ်ဖွဲ့စည်းတဲ့ကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဟာဂျာကာလာပြည်နယ်အစိုးရရဲ့အုပ်ချုပ်ရေးကိုဖော်ဆောင်မှုဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးကဏ္ဍတွေကိုအပြန်အလှန်ထိန်းညှိပြီးပြည်내တည်ငြိမ်အေးချမ်းဖို့ပြည်내အတွင်းရှိအင်အားစုတွေနဲ့လက်တွေ့ကျကျပူးပေါင်းဆောင်ရွက်ဖို့ရည်ရထားကြောင်းထုတ်ပြန်ထားပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘိုးမူးကြီးခွန်ဥက္ကကနိုင်ငံရေးအရာခြေတလန်းတက်လာတာဖြစ်တယ်လို့မြင်ကြောင်းပြောပါတယ်
။ဘိုးတော်ကအင်တာရင်းအစ်ချစ်ဘူးဆိုပြီးတော့ဓာပြအစိုးရသဘောခတ်ခင်နေကြပါလား။အဲ့ဒါကနိုင်ငံရေးအရာခြေတလန်းတူရတာပါ။အခုကတော့စီရင်ရမဟုတ်ဘဲနဲ့နိုင်ငံရေးအရာဒီတလန်တိုးကြည့်တာပါဗျာအဲ့ဒီလည်းမတူပါဘူ
းလောလောဆယ်မှာတော့တာဝန်နဲ့လုတ်ပိုင်ခွင့်တွေတိတိကျကျဖော်ပြထားတာမတွေ့ရသေးတာကြောင့်ဖြစ်ပေါ်လာမယ့်အကျိုးဆက်ပေါ်စောင့်ကြည့်ရမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်နိုင်ငံကြီးအရာအရှင်းသေးတဲ့ခါကျတော့နိုင်ငံတော်ရဲ့အချုပ်ချာအာဏာကိုပြင်ပြန်သလားဒီလိုမဟုတ်အချုပ်ချာအာဏာရဲ့စိတ်ပိုင်းတချို့ကိုခွဲယူသလားပါလေအဲ့ဒီဘက်တော့ရှိတယ်နောက်ပြီးတော့ဒီနိုင်ငံရဲ့အရှင်းသေးတာကလည်းဘာဒီမှာမရှိနောက်ဆက်ကောင်းဒီဆေးရနဲ့အင်ဒီဆေးရတွေတော့အဆိုးရနိုင်ရကမြင်ဆိုင်နေကြတာအဲ့ဒီအဆိုးရနိုင်ရနဲ့ဆက်နေပတ်သက်မှုဘယ်လိုရှိလဲဆိုတာလည်းမရှိဘူးလို့ရပြီးစားဖြစ်ပါလားအဆိုးရနိုင်ရနဲ့တရားရနဲ့အဲချိန်ပါလားဆိုတော့မရှိသေးတော့ခဏတော့ကြည့်ရအောင်ပါဗျတကယ်ရဲ့ဆွေးပြီးပုံနဲ့တာဝန်နဲ့လုပ်ပိုင်ခွင့်ကမပါသေးတော့စီကံမှုရဲ့သဘောကိုတော့ကျွန်တော်တို့ကလည်းစောင့်ကြည့်ရမယ်အဲ့ဒါပါ
ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဟာပြည်တွင်းပြည်ပအင်အားစုတွေနဲ့ချိတ်ဆက်ဆောင်ရွက်သွားမယ့်အပြင်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့အတူလက်တွဲသွားမယ်လို့လည်းကြေညာထားပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကလက်ရှိကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဟာကချင်တိုင်းသားတွေရဲ့ကချင်ပြည်နယ်ဂျာကာလာနိုင်ငံရေးညှိနှိုင်းမှုအဖွဲ့ KPICT ရဲ့ဖွဲ့စည်းတာနဲ့တူညီမှုရှိကြောင်းသူ့အမည်ကိုပြောပါတယ်
။ KPIC ရောအင်းကဖွဲ့စည်းထားတဲ့ KPIC လေ KPIC ကတော့အကုန်သဖြစ်နေတာ Twitter အနေနဲ့တူနေလို့ဖြစ်နေတာ KPIC KIO အနေနဲ့ရောအင်းယူဂျီနဲ့ဒါတဲ့ဆက်သွယ်ပြီးမှလုပ်ငန်းတွေဆောင်ရွက်တာဖြစ်ရတယ်။ဆိုတော့အဲ့ဒီ KPIC ကနေတဲ့စင်ပေါ်တော့လောကတာဟာပြရတော့ကျေးဇူးကနေပဲကုစားပြုပြီးမှဒီနိုင်ငံရေးနဲ့ပတ်သက်တာဟာဒီဆောင်ရွက်တာရှိပါတယ်
။ကီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းတာနဲ့ပတ်သက်ပြီးဗဟိုကော်မတီကတစုံတရာထုတ်ပြန်တာမရှိတာကြောင့် KIO ရဲ့သဘောထားကိုတော့ပြောဆိုတာမရှိပါဘူး။ကချင်ပြည်နယ်ဂျာကာလာနိုင်ငံရေးညှိနှိုင်းမှုအဖွဲ့ KPICT ကိုပြည်တွင်းပြည်ပရှိကချင်အဖွဲ့အစည်းတွေစုပေါင်းပြီး2022ခုနှစ်မတ်လမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။ရခိုင်နိုင်ငံရေးသမတူဖြစ်တဲ့ဦးဖေတန်းကလည်းသူ့အမည်ကိုအခုလိုပြောဆိုထားပါတယ်။
ကျောင်းစီကတဖြည်းဖြည်းနည်းနည်းမသိနိုင်တော့ဘူးရှင်ကုဒေတာနဲ့ကိုအန်လီဂျာဆရာအစိုးရပုံစံမျိုးဆက်တာလေ့ကျရတော့မှာပေါ့အစိုးရညာညာပြတော်တဲ့အချိန်မှာဒီလိုဒီကံရအုပ်ချုပ်ရေးအဖွဲ့ဖြစ်လာတာကျွန်တော်တို့ကောင်းပါတယ်လို့မြင်တော့ဒါကိုရှင်ကြီးရမှုတွေပေါ့သူစိတ်ကြီးပြီးတော့များလာနိုင်တယ်ပေါ့ဂျာကာလာမှာဆိုတော့ဒါမျိုးကြီးလို့ကြတော့ကောင်းတယ်ဒါမဲ့အချိန်ချင်းမှာတော့အပြည့်ရှိရှိနဲ့တစ်ဖွဲ့ထည့်အောင်ကြိုးစားဖို့တော့ဒီမှာပေါ့နော
်အပြည့်ရှိရှိနဲ့တစ်ဖွဲ့တည်းဖြစ်အောင်ကြိုးစားဖို့ဆိုတာကတော့ Federal စနစ်ကိုထူထောင်မယ်ဆိုရင်ပြည်နယ်အလိုက်တိုင်းအလိုက်ဖွဲ့စည်းတဲ့အုပ်ချုပ်ရေးအဖွဲ့တွေဟာဘဟုမှတစ်ဖွဲ့တည်းအဖြစ်ပြန်လည်စုစည်းနိုင်ဖို့ကိုဆိုလိုကြောင်းပြောပါတယ်။ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ဟာစစ်တပ်အာဏာသိမ်းယူပြီးနောက်ပထမဦးဆုံးဖွဲ့စည်းခဲ့တဲ့ဒေသအုပ်ချုပ်ရေးအဖွဲ့စည်းတစ်ခုဖြစ်ပါတယ်။ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းကြောင်းကြေညာတဲ့သတင်းစာရှင်းလင်းပွဲမှာတော့အခြားချင်းပြည်နယ်ကင်းပြည်နယ်တို့မှာလည်းဒီလိုဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းပြီးပြင်ဆင်တာတွေရှိနေကြောင်းထည့်သွင်းပြောဆိုထားပါတယ်ခင်ဗျာ
ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းမှုအပေါ်အကဲခတ်တွေရဲ့အမြင်ကိုကိုစံကျော်ကပြောပြပေးခဲ့တာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့တလောက်ပါပဲရှင် VOA ရဲ့မြန်မာဘာသာအတန်လွှင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးည10:00နာရီတိုက်ရိုက်ထုတ်လင်းပေးနေပါတယ်သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောက်ခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်မကြခင်ထုတ်လင်းပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ငါးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါလူလူမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udel Set 70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မိလာကြကြမှာတော်တာရှင်များရှင် View American တန်ရ2023ခုနှစ်ဇွန်လ13ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line 2 meter 32 kHz 93ခုတုံးညနဲ့93.3ညline 2 meter 51 kHz 585စနစ်တရီမှာဆိုရင်လဲ line 1 meter 190 kHz 1505တို့ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ညကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါ social media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ရီယိုမျိုးတွေကအမြဲစိမ့်တတော်ရီအကြောင်းပြောပြပေးထားတဲ့ကဘာတလွားခီးသွားအစီအစဉ်စတဲ့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေတဲကတစ်ခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းလေသမားအရေးလှုပ်ရှားနေကြတဲ့တမကတွေလည်းတရားဝင်လှုပ်ရှားခွင့်မရှိကြတော့ပါဘူးနိုင်ငံရေးအကြက်ဒဲရီကြမှာတောင်သူလေသမားတပ်မကဝင်တချို့ကတော့လေသမားအရေးဦးစားပေးလှုပ်ချင်ကြသလိုတချို့ကလည်းနိုင်ငံရေးပါတွဲလှုပ်ဖို့လိုတယ်လို့မြင်နေကြပါပါဒါနဲ့ပတ်သက်ပြီးလေးလာစုံစမ်းထားတဲ့ VOA အဖွဲ့သားဦးခင်မောင်စိုးမင်းကတောင်သူလေသမားအရေးဆောင်ရွက်နေသူတွေကိုမေးမြန်းစူးစီးပြီးတော့တင်ဆက်ပေးထားပါတယ်ရှင်
အနာသိမ့်ပြီးနောက်ပိုင်းလွတ်လပ်တဲ့တောင်သူလယ်သမားတမကတွေဟာတရားဝင်လှုပ်ရှားခွင့်တွေဘာမှမရတော့သလိုအဖွဲ့အစည်းစုစည်းရပ်တည်ဖို့တောင်မှမလွယ်တော့ပါဘူးအဲ့ဒီအတွက်တချို့အဖွဲ့အစည်းတွေကလည်းလက်နက်ကင်တရင်သားအဖွဲ့တွေစိုးမိုးမှုရှိတဲ့ဒေသတွေကိုပြောင်းရွှေ့ပြီးတော့တောင်သူလယ်သမားအရေးကိုဆက်လက်လှုပ်ဆောင်နေကြသလိုတချို့ကလည်းမိမိရှိတဲ့နေရာမှာပဲရပ်တည်ပြီးအခြေအနေကိုကြည့်ကလျော့ဝှက်ပြီးတိုးတိုးသိမ့်သိမ့်လှုပ်ဆောင်နေကြတာတွေလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်တောင်သူလယ်သမားတပ်မတ်ကတွေလွတ်လပ်စွာပေါ်ထွန်းရေးအတွက်ကဒီမိုကရေစီနိုင်ငံရေးအခြေအနေကောင်းတွေလိုအပ်တယ်လို့ FTUB ကမြန်မာနိုင်ငံအလို့သမားများတပ်မတ်ကအဖွဲ့ချုပ်မှာတောင်သူလယ်သမားအရေးလှုပ်ဆောင်ခဲ့ဘူးတဲ့ဒေါက်တာဇော်ဝင်းအောင်ကပြောပါတယ်
။ဟိုလယ်သမားတပ်မတ်ကတွေပေါ့နော်တောင်သူလယ်သမားတွေအလို့သမားတွေသူတို့ရဲ့တပ်မတ်ကတွေအသင်းအဖွဲ့တွေတည်ရှိမှုကတော့ဒီလယ်သမားတွေအလို့သမားတွေရဲ့အကျိုးစီးပွားအတွက်အရေးကြီးပါတယ်။ဒါကတော့ညင်းလို့မရတဲ့အချက်ပေါ့နော်။ဒီနေ့ခေတ်ဒီနေ့အချိန်ကတော့ခက်ခဲတွေအများကြီးရှိမှာပဲအဲဒီအလုံသမားလယ်သမားတမကတွေရဲ့အာဒီစံနှုန်းပေါ့ပြောလို့ဆိုလို့ရှိတယ်စံနှုန်းတစ်ခုကတော့လွတ်လပ်တဲ့အလုံသမားတမကလယ်သမားတမကဆိုတာသူတို့ကိုယ်တိုင်ဖွဲ့စည်းပြီးသူတို့ကိုယ်တိုင်ဒီမိုကရေစီနှီးကြရွေးကောက်ထားတဲ့ရွေးကောက်တင်မြှောက်ထားတဲ့အဖွဲ့အစည်းတွေပေါ့နော်ဒီလိုအဖွဲ့အစည်းတွေလွတ်လပ်လပ်လှုပ်ရှားနိုင်ဖို့အတွက်ကတော့ဒီမိုကရေစီရှိဖို့လိုအပ်ပါတယ်
တောင်သူလယ်သမားတပ်မတ်ကားတွေအနေနဲ့လက်ရှိအခြေအနေတွေအရမတူညီကြတဲ့အနေအထားမှာရပ်တည်လှုပ်ဆောင်နေကြရသလိုတောင်သူလယ်သမားအရေးတက်တက်ကိုပဲဆောင်ရွက်ရမယ်ဆိုတာနဲ့နိုင်ငံရေးကိုပါပူးတွဲဆောင်ရွက်ရမယ်ဆိုတဲ့အမြင်ကွဲပြားမှုတွေလည်းရှိနေကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံတောင်သူလယ်သမားများတပ်မတ်က MFU ရဲ့ဥက္ကဋ္ဌလည်းဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူ့ပါတီအနေနဲ့ကော်မူးမြို့နယ်မဲဆန္ဒနယ်ကနေတိုင်းဒေသကြီးလွတ်တော်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတ်စုစုနွေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အစိုးရအဆက်ဆက်ကကျွန်တော်တို့လယ်သမားတစ်ခုတည်းကိုပဲကန့်သတ်ပြီးတော့ဒီတစ်ခုတည်းကိုပဲလုပ်ကျွန်တော်ဆောင်ဝင်မပါနဲ့ကိုယ်လုပ်ပဲကိုယ်လုပ်ဆိုတဲ့ပုံစံမျိုးတွေကျမတို့ကိုပြောတာရရှိတယ်။လေသမားအရေးတစ်ခုတည်းကိုပဲလုပ်တာဆိုတော့နိုင်ငံရေးနာမှာမတက်တက်ကဘူးဆိုရင်မဟုတ်ပါဘူး။ဒီတောင်လေသမားတွေကျင်းနဲ့နေပြည်သူလူတွေရဲ့စီးပွားရေးကျန်းမာရေးလူမှုရေးအကျက်တဲ့အားလုံးဟာနိုင်ငံရေးပါပဲ။ကျမတို့ကနိုင်ငံရေးဆိုတာမျိုးကျမတို့မပတ်သက်လို့မရပါဘူး။နိုင်ငံရေးကိုကျမတို့ပတ်ကိုပတ်သက်ကမှာပါ။အဲ့တော့ဒီလေသမားအလုပ်ဟာနိုင်ငံရေးနဲ့မပတ်သက်ခါဘူးဆိုတာမျိုးကတော့အထက်ပဲမရှိပါဘူး
။တပြိုင်တည်းမှာပဲနိုင်ငံရေးကိစ္စတွေကိုပါဝင်လှုပ်ဆောင်တာဟာတောင်သူလယ်သမားအရေးဆောင်ရွက်ရာမှာအားနည်းလာနိုင်တယ်ဆိုတဲ့အမြင်တွေကလည်းပေါ်ထွက်လာပါတယ်။သို့တော်လည်းတစ်ဖက်ကလည်းနိုင်ငံရေးသမားတွေကိုယ်တိုင်က တောင်သူလယ်သမားတမကအတော်များများကိုဖွဲ့စည်းရမှာပါဝင်ပတ်သက်နေကြတဲ့အတွက်ကြောင့်နိုင်ငံရေးကိစ္စတွေကရောထွေးနေတာဖြစ်တယ်လို့လည်းဆိုကြပါတယ်အဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာတောင်သူလယ်သမားအဖွဲ့အစည်းတွေကိုဦးစီးဦးဆောင်လုပ်ပြီးကမှဖွဲ့ပေးရတယ်နိုင်ငံရေးသမားတွေအားလည်းဖွဲ့ပေးတဲ့အခါကျတော့ဒီတောင်သူလယ်သမားအဖွဲ့အစည်းတောင်သူလယ်သမားတမကပြောလို့များများကနိုင်ငံရေးတိုက်ပွဲတွေကြားထဲမှာပဲပျော်ဝင်ခဲ့ကြရတယ်တကယ်တောင်သူအရေးကိုဟုတ်ဒီပတ်တီလောက်ခဲ့တာတိတ်မရှိဘူးကျွန်တော်အဲ့လိုပဲသုံးတတ်တယ်တက်ကြွတဲ့တောင်သူတွေကိုကြည့်လိုက်မှဆိုရင်လေမေးသိမ့်ခံရတဲ့တောင်သူတွေကဒီမေးပြန်ရအောင်စာတင်းလို့မရရင်တပိတ်တိုက်ပွဲတွေနဲ့သွားမယ်စကနေချာကမ်ပိန်းနဲ့ပိုစတာကမ်ပိန်းနဲ့သွားမယ်ဆိုအစရှိတဲ့ပြင်ပေါ့အဲ့ဒီအပေါ်မှာနိုင်ငံရေးတိုက်ပွဲတွေပုံမှာပဲရောက်သွားကြတယ်တောင်သူတွေလက်ငင်းခံစားနေရတဲ့စိုက်ပျိုးရေးနည်းပညာမပြည့်စုံတာတွေမြေစီဩဇာခန့်ချောက်တာတွေကိုမြေပြင်ရမဲ့နည်းပညာတွေမတက်တာတွေသူတို့ရဲ့ထွက်လာတဲ့သိဉာဏ်တွေကိုဈေးကွက်လျှောက်ပွေးတွေသူတို့အားမဆိုင်နေတာတွေလမ်းကြောင်းတွေလွဲကုန်တယ်လို့သုံးသပ်ပါတယ်သူတို့ဒီလိုလို့လို့အဲ့ဒီဘက်ကိုရောက်သွားလို့ကျွန်တော်အပြစ်ပြောတာမဟုတ်ပါဘူးတကယ်တောင်သူဘဝကိုတိုးတက်စေချင်တယ်ဆိုရင်တော့နိုင်ငံရေးနဲ့ကင်းနေစမြကင်းပြီးကမှသူတို့လက်ငင်းဒိုးအပ်နေတဲ့လိုအပ်ချက်တွေကိုလိုက်ပြီးဖြည့်ဆည်းဖို့လိုတာပေါ့ဗျာ
တောင်သူလယ်သမားတမကတွေကိုနိုင်ငံရေးသမားတွေကဥဆောင်ဖွဲ့စည်းကြတာရှိတယ်လို့တစ်ဖက်မှာလည်းဆန်းစပါးအပါအဝင်စိုက်ပျိုးရေးထွက်ကုန်လုပ်ငန်းရှင်ခရိုနီတွေကဥဆောင်ဖွဲ့စည်းထားတဲ့တောင်သူလယ်သမားတမကဒါမှမဟုတ်တောင်သူလယ်သမားအဖွဲ့အစည်းတွေလည်းရှိကြပါတယ်ခရိုနီတွေအကြိုက်ဖွဲ့စည်းပေးထားတဲ့တောင်သူလယ်သမားအဖွဲ့အစည်းတွေကတော့ခရိုနီတွေရဲ့ဈေးကွက်ထိန်းချုပ်ရေးကိုအထောက်အကူပြုပေးရပါတယ်ဒါနဲ့ပတ်သက်ပြီးအရင်မကွေးတိုင်းမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေရကနေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ကရင်ပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာနေရာမှာပြောင်းရွှေ့သွားတဲ့ကျေးလက်မြေအဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
တောင်သူလယ်သမားနဲ့ကျွန်တော်တို့ဒီနိုင်ငံအရေးဆိုတာလုံးဝခွဲခြားလို့မရပါဘူး။ဒီပဲတောင်သူလယ်သမားဆိုတာကလည်းနိုင်ငံအရေးထဲမှာထက်ထဲဝင်ဝင်ပါဝင်သင့်တယ်လို့ထင်ပါတယ်။တောင်သူလယ်သမားအရေးကိုတောင်သူအတွက်တည်တံ့လှုပ်တဲ့လူတွေကိုကျွန်တော်အားမပေးဘူး။ဒါတပ်မကတိုင်းတော့ဆိုလိုတာတော့မဟုတ်ဘူးပေါ့နော်။တောင်သူလယ်သမားဟာတောင်သူလယ်သမားအရေးကိုတည်တံ့မယ်လှုပ်မယ်ဆိုတဲ့လူတွေကတော့ဒီတောင်သူလယ်သမားတပ်မကလို့ဖွဲ့ပြီးတော့သူတို့ကပါလှုပ်လဲ။ဒီဈေးကွက်ကအစားသူတို့ကထိမ့်ချုပ်ကစားဖို့အတွက်ကိုသူတို့ကတက်မကတီးတန့်ဖွဲ့ထားတဲ့စက်မကကြီးလည်းရှိပါရဲ့ပေါ့နော်ဒီလိုဟာတွေကြတော့တောင်သူအကျိုးကိုပြည်သူလူထုအကျိုးကိုသူတို့ဟာအကျိုးရှိရှိထမ်းရွက်တည်ပိုးခြင်းလို့ပြည်သူတွေကိုကူညီခြင်းလို့မဟုတ်ပဲနဲ့အလိုကျတက်မကကြီးလည်းရှိပါရဲ့ဗ
ျဒါပေမဲ့လည်းတောင်သူလယ်သမားတက်မကတွေအနေနဲ့တောင်သူလယ်သမားအရေးတစ်ခုတည်းကိုသာလှုပ်ရင်အစိုးရဘက်နဲ့ဆက်သွယ်တဲ့အခါမှာလည်းပိုမိုလေးစားမှုတွေရနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိကြပါတယ်အဲ့ဒီလိုလှုပ်လိုက်တဲ့အတွက်တောင်သူလယ်သမားတွေနဲ့အစိုးရကြီးအမှဘောင်းကူးဆက်ဆက်မှုပေးနိုင်ရာရောက်ပြီးနိုင်ငံရေးတွေပါလာရင်နိုင်ငံရေးပါတီတွေအလိုကျဖြစ်သွားနိုင်တယ်လို့လည်းယူဆနေတဲ့တမကခေါင်းဆောင်တွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းရောဒေသကတောင်သူလယ်သမားတမကခေါင်းဆောင်တဦးကအခုလိုပြောပါတယ်
ကျွန်တော်တို့တောင်လယ်သမားတမကဆိုတာကတောင်လယ်သမားခန့်ခန့်တာကိုအဓိကဦးစားပေးတင်တယ်နိုင်ငံကြီးလိုပါလို့မှာဝင်ရောက်ဆက်လက်ကျွန်တော်တောင်လယ်သမားတမကရည်စီရက်တည်နိုင်မဲ့အနေအထားမရှိဘူးလားတောင်လယ်သမားတမကဆိုတာတောင်လယ်သမားအရေးပဲကျွန်တော်တို့သိတဲ့အတိုင်းရက်တည်ပြီးတော့ပဲနေတင်တယ်ဆရာတောင်လယ်သမားအရေးမဟုတ်ဘဲနဲ့တခြားခန့်ခန့်တာတွေမှာတအားဝင်ရောက်ဟိုပါနေမယ်ဆိုလို့ရှိရင်ဟိုဖြူစည်းတန်းရှင်းတဲ့ရည်ရွယ်ချက်လေးရတယ်နောက်ကြတော့တောင်သူတွေရဲ့ယုံကြည်ရမရပဲနဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့အားနေသွားတာပါဆရာနေရာတကာဝင်ပါလာတော့အစိုးရဖွဲ့စည်းရတယ်ယုံကြည်မှုတွေလည်းပျောက်လာတယ်အဲ့တော့ဘာမှလိုအပ်ပိုင်းအဆင်မပြေဘူးဒီကနေ့တခုရဲ့ဟိုဇောင်းမပေးဘူးဆိုလို့မှနေရာကပါနေမယ်ဆိုပြီးကျွန်တော်တို့ဒီအသင်းဖွဲ့ကတော့အချီးပြင်းနဲ့ကျွန်တော်တို့ဟိုပြုတ်ကြပ
ါလက်ရှိစစ်ကောင်စီအုပ်ချုပ်နေစင်မှာတော့တောင်သူလယ်သမားတမကတွေနဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိပေမဲ့လည်းတရားဝင်လှုပ်ရှားမှုအားလုံးကိုတော့လုံးလို့မရကြတော့ပါဘူးအရင်စစ်အစိုးရတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တွေမှာလည်းအသင်းအပင်ဖွဲ့စည်းနိုင်မှုဆိုတဲ့ခေါင်းစဉ်အောက်ကပဲဖွဲ့စည်းခွင့်ပြုထားပါတယ်ဒါပေမဲ့လည်းတက်မက်ကဆိုတဲ့အတုံးနှုံးကိုတော့စာအပြည့်ခွင့်ပြုပေးခြင်းမရှိပါဘူးအဲ့ဒီလိုအနေထားတွေကြောင့်တက်မက်ကဆိုပြီးမိမိဘာသာပြန်လဲခေါ်ဆိုပြန်လဲတက်မက်ကြတာဖြစ်ပါတယ်ဒါအပြင်1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့နေ့ကိုအစွဲပြုတက်မက်တဲ့တောင်သူလယ်သမားနေ့ကိုလည်းတောင်သူလယ်သမားတက်မက်ကတော်တော်များများကပြီးခဲ့တဲ့စစ်အာဏာသိမ်းတဲ့အချိန်အထိအတိအမှတ်ပြုပြီးတောင်သူလယ်သမားနီနော့ဖလေဘွဲတွေပြုလုပ်ကြတာလည်းရှိပါတယ်။ဒါကိုတောင်သူလယ်သမားတက်မကတချို့ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေ့အပါအဝင်ထူးခြားတဲ့နေ့တွေတဲကမှတောင်သူလယ်သမားနေ့အဖြစ်ပြန်လည်သတ်မှတ်ကြဖို့ဆွေးနွေးစဉ်းစားနေကြချိန်မှာ စစ်အာဏာသိမ်းမှုကြောင့်အဲ့ဒီအစီအစဉ်တွေပြတ်ကုန်ခဲ့ကြရပါတယ်ခင်ဗျာ
။မြေကြီးဩဇာအစီအစဉ်မှာဥက္ကမောင်စိုးမင်းကတင်ဆက်ပေးခဲ့တာပါ။လရဆိုင်ပြိုးရေးတောင်းတူလယ်သမားအစရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေသုံးသပ်ချက်အမြင်တွေကိုစူးစီးပြီး VOE ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုအစီအစဉ်မှာနားဆင်ရှုစားနိုင်ပါတယ်။ LINE 2မီတာနဲ့ဖမ်းယူနားဆင်နိုင်တယ်လို့လူလူမိတ်ဆွေရုပ်သံလိုက်မှလည်းကြည့်ရှုနိုင်ပါတယ်ရှင်
။ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတွေအပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/viewburmese ဖြစ်ပါတယ
် view မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း social media ပေါ်မှာလူကြည့်များခဲ့တဲ့10မိနစ် video သတင်းလေးတွေကိုမထုတ်လွှင့်ပေးခင်မှာအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးပါမယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဒီကနေ့အင်္ဂါနေ့မှာနိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုသူ့နေအိမ်မှာတင်ဆက်ခဲ့တာနဲ့ပတ်သက်လို့ပြစ်မှုကျူးလွန်တာကြောင့်ဆိုပြီးသူ့အပေါ်တရားဝင်ဆွဲချက်တင်တော့မှာပါသမ္မတဟောင်းအပေါ်ဆွဲချက်တင်တာနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးအရာထိုးနှက်မှုဖြစ်တယ်မဖြစ်ဘူးဆိုပြီးပါတီနှစ်ခုကြားအငြင်းပွားမှုတွေလည်းပြင်းထန်နေတာပါ VOA သတင်းတောက် Veronica Beldares Iglesias ပြပထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါရှင်
သမ္မတဟောင်းဒေါ်နယ်ထရမ့်အင်္ဂါနေ့ကျရင်ဖလော်ရီဒါတရားရုံးမှာလာရောက်ထွက်ဆိုရမှာနဲ့ပတ်သက်လို့အများပြည်သူကြားသဘောထားအမျိုးမျိုးကွဲနေကြပါတယ်။နိုင်ငံတော်ကာကွယ်ရေးဆိုင်ရာလျှို့ဝှက်မှတ်တမ်းမှတ်ရာတွေကိုရည်ရွယ်ချက်ရှိရှိနေမှာတိမ့်ဆဲထားမှုပူပေါင်းကြံစီမှုလုပ်ပိုင်ခွင့်အသုံးချပြီးတော့တရားရေးဆိုင်ရာကိစ္စတွေမှာဝင်ရောက်ဆွတ်ဖက်ဟန်တားမှုမလျော်ကန်တဲ့သတင်းအမှားတွေကိုဖြန့်ချိမှုအပါအဝင်အမှုပေါင်း38မှုနဲ့ဆွဲချက်တင်ခံထားရတာပါထရမ့်ကိုထောက်ခံသူတွေကတော့သမရဟောင်းအပေါ်နိုင်ငံရေးထိုးနှက်မှုအဖြစ်ရှုမြင်ကြတာပ
ါ Your accusation the guy of being
သူတို့တချို့လုပ်တယ်ဆိုပြီးဆွဆွဲလိုက်တာကြောင့်ဒေါ်နယ်ထရမ့်ပေါ်ကျွန်တော်ထောက်ခံတာတွေကြောင်းလဲတော့မှာမဟုတ်ပါဘူးအပြစ်ရှိကြောင်သက်တည်မပြနိုင်သေးတဲ့ပြည်သူဟာအပြစ်မှုကင်းစင်သူတူပါဒါပေမဲ့လည်းအခုခါ Republican အများစုကဥပဒေကိုနိုင်ငံရေးလက်နက်အဖြစ်ယုံကြည်လက်ခံထားတာနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဘာမှမလုပ်ပေးနိုင်တာကိုစိတ်မကောင်းဖြစ်မိပါတယ်
နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုနေအိမ်မှာတင်ဆက်ခဲ့တာနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူး Jake Smith စစ်ဆေးခဲ့တာဟာနိုင်ငံရေးအရာထိုးနှက်တဲ့ဆိုတော့အနေအထားတစုံတရာမတွေ့ရတဲ့အကြောင်းခုခံပြောဆိုသူတွေလည်းရှိပါတယ်
။ And although President Trump went on the offensive last night,
Mr. Trump ဒီအရေးဌာနပေါ်တိုက်ခိုက်ပြောဆိုသူလို့ FBI ပေါ်အသုံးစိတ်ဖြတ်တောက်ဖို့တောင်းဆိုခဲ့ပါလေ။ဥပဒေကြောင်းအရသူ့မှာပြေးဝါခုခံပိုင်ခွင့်ရှိတယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ခိုင်မာထောက်ပြခြင်းပါတယ်။အဆုံးမှာတော့သူ့အပေါ်ဆွဲချက်တင်တဲ့အမှုတွေဟာကြိုးကြောင်းစီလျော်ရဲ့လားပြည်ထောင်စုရာဇဝတ်မှုဥပဒေကိုကျူးလွန်ဖောက်ဖျက်တာမျိုးရှိမရှိဆိုတာနဲ့ပတ်သက်ပြီးသူ့လိုကိုယ်လိုအမေရိကန်နိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့ဂျူရီအဖွဲ့ကနေဆုံးဖြတ်မှာပေါ့
ဒေါ်နယ်ထရမ့်ကတော့သူဟာလုံးဝအပြစ်ကင်းစင်သူဖြစ်ကြောင်းသူပိုင် Truth လူမှုကွန်ရက်မှာရေးသားပါတယ်အမေရိကန်သမိုင်းမှာဘယ်သမရမှလည်းအခုလို Federal တရားရုံးကနေဆွဲချက်တင်တာမျိုးမရှိခဲ့ဘူးပါဘူးထရမ့်ကိုယ်တိုင်စိတ်ကြက်ခံခဲ့တဲ့ရှေ့နေဂျုံဟောင်းဝီလျံဘားကတော့ထရမ့်ရဲ့ခရမ်းရမ်းပြုမှုပြောဆိုခဲ့တာတွေနဲ့ပတ်သက်လို့အပြင်းထန်ဝေဖန်ပါတယ်
battle plans for an attack
တခြားတိုင်းပြည်တပြည်ကိုတိုက်ခိုက်မဲ့စစ်ရေးအစီအစဉ်ကိုနိုင်ငံကာကွယ်ရေးဌာနရဲ့စစ်လက်နက်ပိုင်ဆိုင်မှုအချက်အလက်တွေဟာ Donald Trump ပိုင်ပုံကိုရေးစာရွက်စာရန်တွေမဟုတ်ပါဘူးအစိုးရအနေနဲ့တာဝန်တိတိပြုမှုဆောင်ရွက်ရပါမယ်ဒီစာရွက်စာရန်တွေပြန်အပ်ဖို့အချိန်တွေသူ့ကိုပေးထားခဲ့ပါတယ
်လာမယ့်2024သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ် Trump ဟာထောက်ခံမှုအများဆုံးရနေတာပါတချို့ကိုယ်စားလှယ်လောင်းတွေကလည်း Trump ဘက်ကမှန်နေဆိုပြီးတော့ယူဆနေပါတယ်
I personally have no faith in
the society တွေကိုကျွန်တော်ကအယုံကြည်မရှိပါဘူး။တကယ်လို့ဒါလေးကမှန်တယ်ဆိုရင်တော့အင်တာနက်မှာစိုးရတဲ့ဆုံးဖြတ်ချက်လို့ထင်ပါတယ်။တကယ်လို့မှန်တယ်ဆိုရင်တော့မှလည်းခြေခံအားဖြင့်ဆုံးဖြတ်ချက်မှားယွင်းတာနဲ့ဥပဒေချိုးဖောက်တာကိုရောလိုက်လို့မရပါဘူး
။ Trump သာအပြစ်ရှိကြောင်းဆုံးဖြတ်ခံရမယ်ဆိုရင်တော့သူဟာထောင်ဒဏ်ကျခံရနိုင်ပါတယ်။ဒါပေမဲ့လည်းတရားရေးဆိုင်ရာကြွမ်းကျင်သူတွေကတော့အခုလိုအခြေအနေတွေကြောင့်သမ္မတရွေးကောက်ပွဲမှာ Trump ပါဝင်ရှင်ပြိုင်လို့မရဘူးဆိုတဲ့ဥပဒေမျိုးတော့မရှိတဲ့အကြောင်းထောက်ပြပြောဆိုပါရခင်ဗျာ
။အမ မေရိကန်နိုင်ငံရဲ့အကြောင်းတရင်ဆောင်ပါကိုကိုအောင်တင်ဆက်ပေးခဲ့တာပါ view American အတန်းလွှဲအစီအစဉ်တွေကိုလူလူမိတ်ဆွေရုံတန်လိုက်ပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့အင်္ဂါညအပတ်စဉ်ကဏ္ဍဖြစ်တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း social media ပေါ်မှာလူကြည့်များခဲ့တဲ့10 minute video သတင်းလေးတွေကိုပြောပြပေးခြင်းပါတယ်အယောင်အသွေးအလှဆုံးခရမ်းရောင်ဆွက်ပန်းရောင်စိန်တုံးကြီးတုံးကိုလေလံဆေးအမြင့်ဆုံးနဲ့ရောင်းလိုက်ရပါတယ်အိန္ဒိယမှာတော့တက်ကီလိုဒေါ်လာ1200တန်းဂျပန်တရတီးစိုက်ပျိုးရောင်းချနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်လန်ဒန်မြို့တော်ကပူပြင်းတဲ့နေရောင်အောင်မှာဘေးရင်အဆောင်တက်သားတွေမူးလဲကုန်ကြတာပါချပ်ပင်မွေးနေ့ပွဲအတွက်ဇွန်လ10ရက်နေ့စီရေးပြအခမ်းအနားဝတ်ဆောင်ပြေလက်ကျင့်နေကြတာဖြစ်ပါတယ်။ဘင်ခရအဖွဲ့ကထရမ့်ပဲမှုတ်တဲ့သူမူးလဲသွားပြီးတဲ့နောက်ကုံယုံထပြီးတော့သူ့ရဲ့ဒုရီယာကိုပြန်မှုန့်နိုင်မှုစူးစမ်းတာတွေ့ရပါတယ်။သူ့ကိုအရန်တပ်သားတွေလာပြီးတော့တွဲခုတ်သွားရတယ်လို့မူးလဲကျနေတဲ့နောက်နှစ်ရက်ကိုလည်းထန်းစင်နဲ့တဲထုတ်သွားရပါတယ်။စီရေးပြအခမ်းအနားအတွက်ပြီးတဲ့နောက်ဆုံးနေ့လက်ကျင့်တဲ့နေ့ကအပူချိန်30ဒီဂရီဆယ်လ်ဆီယပ်ကျော်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံကတတိယမြောက်ချားစ်ဘီရင်မွေးနေ့အထိမ်းအမှတ် Trooping of the Gala ဂုံပြူစီပြအခမ်းအနားတွေမွေးနေ့မတိုင်မီတရက်မှာအပိသက်ပြင်ဆင်ကြရတာဖြစ်ပြီးတော့သူတို့ဝတ်စုံပြေလေ့ကျင့်မှုကိုတော့အရှိမင်းသားဝေလင်မကစစ်ဆေးကြည့်ရှုခဲ့ပါတယ်။ဒီနေ့ဝတ်စုံပြေလေ့ကျင့်မှုကိုခက်ခဲတဲ့အခြေအနေကြောင့်လည်းပါဝင်တဲ့သူတွေအားလုံးကိုကျေးဇူးတင်ပါကြောင်းမင်းသားဝေလင်က Twitter လူမှုကွန်ရက်မှာရေးသားသွားခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတိုင်းပြည်ကိုအုပ်ချုပ်တဲ့ဘီရင်မရဲ့မွေးနေ့အစ်စ်ကဘယ်နဲ့ဘယ်လာဖြစ်ပါစေဇွန်လကိုမွေးနေ့အထိမ်းမှန်ကျင်းပဖို့တတ်မှတ်ထားပြီးတော့ Trooping of the Gala ဆေးရောင်စုံစစ်ကြောင်းဆေးပြချီတက်မှုကိုနှစ်စဉ်ဇွန်လမှာကျင်းပတာဖြစ်ပါတယ်ဒီနေ့ကတော့ဘီးရင်မွေးနေ့ပွဲကိုဇွန်လ18ရက်နေ့မှာကျင်းပတာဖြစ်ပါတယ်အထူးတောက်ပါတဲ့စိန်ပန်းရောင်ဖြစ်ပြီးတော့ဇွန်လ10ရက်နေ့2023မှာနယူးယောက်မြို့ကလေလံပွဲမှာဒေါ်လာ 38.4 သန်းနဲ့ရောင်းလိုက်ရတာပါခရမ်းရောင်ဆွတ်တဲ့စိန်ပန်းရောင်ဒုံးကြီးက 10.59 ကရက်ရှိပြီးတော့တကရက်ကိုဒေါ်လာ 3 သန်းကျော်ရရှိတာမလို့ဒီရောင်စိန်တွေထဲမှာတန်ဖိုးအမြင့်ဆုံးရရှိတဲ့စံချိန်သစ်တင်သွားပါတယ်သူ့ကိုပေးထားတဲ့ဆုံးမဲ့ပန်းရောင် The Eternal Pink ဆိုတဲ့နာမည်နဲ့လိုက်ဖက်ပါတယ်သူ့ကိုရှားပါတဲ့ပန်းခရမ်းရောင်ပါလို့စော်သဘီလေလံတိုက်ကပြောပါတယ်ဒီစိန်ကိုနောက်ကျောင်းမီခေါင်းပုံသွေးထားတာဖြစ်ပြီးတော့အတွင်းမှာလည်းပြည်နာစာခင်ပါလေ2019ခုနှစ်မှာ DBS ကုမ္ပဏီပိုင်းဘော့စဝါနာနိုင်ငံဒမ်ဆာမိုင်းကထွက်တဲ့ဒီပန်းရောင်စိန်ရိုင်းတုန်းက 23.8 ကရက်ရှိပြီးတော့သူ့ဖို့ရရှိခဲ့ပြီးတဲ့နောက်တွေးလိုက်တာ6လကြာမှတော့ရှားဖွေတွေးရှိသမျှစိန်တွေရဲ့အယောင်အလှဆုံးခရမ်းစွဲပန်းရောင်စိန်တုံးကြီးတစ်တုံးဖြစ်ရရှိခဲ့တာပါဒီပန်းရောင်စိန်ဒီမှာဒီအယောင်ဒီအရွယ်စားအမျိုးစားအနာကင်းကင်းရရှိဖို့ကအထူးရှားပါတာဖြစ်ပါလေကမ္ဘာဈေးအကြီးဆုံးတည်ရည်သီးတွေပါအိန္ဒိယနိုင်ငံအရှေ့ကျန်းစီလီဂီရီမြို့မှာဈေးရမ်းကြီးတဲ့တည်ရည်မျိုးတွေစိုက်ပျိုးဖြစ်ထွန်းပြီးတော့ပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာကျင်းပခဲ့တဲ့ဂီတန်ဂျလီတည်ရည်သီးပွဲတော်မှာပြသခဲ့ပါတယ်ဂျပန်နိုင်ငံမှာမူရင်းစင်းမြေပေါက်ဖွားတဲ့မီယာဇာကီမြို့ကိုအဆွဲပြုပြီးတော့မြို့နာမည်မီယာဇာကီတည်ရည်သီးလို့ပဲမှတ်ခေါ်တာဖြစ်ပါတယ်ဂျပန်နိုင်ငံကဒီတည်ရည်သီးမြို့ကိုအိန္ဒိယရှေ့ပိုင်းမှာယူပြီးတော့စိုက်ပျိုးတာပါတရက်ဆိုင်ပြိုးသူတူကဘင်္ဂလားဒေ့ရှ်နိုင်ငံကနေသူတို့အိန္ဒိယကိုမျိုးယူလာပြီးတော့ခိုင်းဆက်တဲ့နည်းနဲ့အစမ်းသဘောဆိုင်ပြိုးကြီးခဲ့တာမှာအတီးတော်တော်အောင်တဲ့အတွက်သူလည်းအံ့ဩခဲ့ရပါတယ်။တရက်တီးအလေးချိန်1ကီလိုဂရမ်ကိုဒေါ်လာ1200မြန်မာငွေနဲ့ဆိုတော့ကာလာပေါင်စင်ကျပ်သိန်း25သိန်းကျော်ဈေးရှိပါတယ်။ဒီတရက်တီးရဲ့အကြောင်းကတော့အနည်းအသားကခရမ်လိုမျိုးနွံ့ညံ့ပြီးတော့အရသာကချိုပါတယ်။တခြားတရက်တီမျိုးကွဲအများပြလဲဒီပွဲတော်မှာပြတာထားပြီးတော့လာလေတဲ့သူတွေအမီးစားချင်နိုင်ပါတယ်ဇွန်လ4ရက်နေ့မှာပဲမြောက်ဝင်ကြီးကူကူအသက်50ပြည့်သွားခဲ့ပါတယ်ဖရစ်တန်နိုင်ငံတရိတ်ဆန်ယုံတယုံကအသက်အရှည်ဆုံး노ဒိုက်တရဝါဖြစ်ပြီးတော့သူ့ရဲ့မွေးနေ့ကိုဇွန်လ4ရက်နေ့ကဆင်နွှဲခဲ့တာပါသူထဲအသက်ငယ်တဲ့တငယ်ချင်းတွေဖြစ်တဲ့ Phil Grant နဲ့ Elvis Stone နဲ့အတူသူရဲ့အကြိုက် Celebrity နဲ့ Cherry ခရမ်းကျင်တွေစားခဲ့ရပါတယ်။စ ချင်ပန်စီမျိုးဝင်တွေရဲ့ပညာတက်တန်းက33နှစ်ဖြစ်ပြီးတော့ကိုကိုကတော့အခုထိတာမန်မျိုးဝင်တွေထက်ဆယ်စုနှစ်တခုမကအသက်ပိုရှင်နေတာဖြစ်ပါတယ်။သူ့မှာအသက်ကြီးလို့၄ဘက်နာယောဂနည်းနည်းရှိတာကလွဲလို့အသက်ရှည်ပြီးတော့ကျန်းမာတယ်လို့အငယ်အကောင်လေးတွေနဲ့အမိလိုက်ပြီးတော့တန်တုံးမြန်တုံးဖြစ်ပါတယ်။ကိုကိုကသူ့ရဲ့ဘဝတက်တန်းတခြားမှာတော့အိမ်၃ချိန်ပြောင်းခဲ့ရတာပါ။ Deadly Dragon ယောဂကနေပြီးတော့လန်ဒန်အဲ့ဒီ London Dragon ရုံကနေမှအသက်33နှစ်မှာ Britain ကအကြီးဆုံး Whipsnade Dragon ရုံကိုရောက်လာခဲ့ပါတယ်။သူကအဲ့ဒီ Whipsnade Dragon ရုံကြီးရဲ့တက်ကြီးရွှေရတုအုပ်စုတွေရောက်လာပြီးတော့အဲ့ဒီမှာဂျိုးချာငှက်ကြီး Glides ကတော့ဇူလိုင်လမှာ53နှစ်ပြည့်မှာပ
ါ။ social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ VOA စီစဉ်နေကိုည10:00နာရီထိတိုက်ရိုက်ထုတ်လင်းပေးနေပါတယ်အခုတော့ကမ္ဘာတလောခီးသွွားစီစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ Rio မြို့တွေကအမြဲဆိုင်တစ်တော်တွေအကြောင်းကိုပြောပြပေးထားပါတယ် Brazil နိုင်ငံ Rio de Janeiro မြို့မှာအမြဲဆိုင်တစ်တော်ဥယျာဉ်ကြီးတွေရှိတာကြောင့်မြို့ခံတွေတဘာဝရဲ့အေးချမ်းမှုကိုအချိန်မီ၍ထိတွေ့ခံစားနိုင်ကြပါတယ်ဝေဝေလန်လန်သွားဖို့မလိုပဲမြို့ထဲမှာတင်တဘာဝအလှတွေရှိတဲ့ရီယိုမြို့ကိုမဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်ဘရာဇီးလ်နိုင်ငံကလူဦးရေ73သန်းထက်မနည်းရှိတဲ့ရီယိုဒီဂျနေရိုမြို့မှာဧက8300လောက်ကျဲဝင်းတဲ့ဒီယူကာတစ်တော်ကြီးရှိပါတယ်ဒီယူကာအမျိုးသားတစ်တော်ဥယျာဉ်ကြီးကိုကမ္ဘာအကျယ်ဆုံးမြို့ပြတစ်တော်ကြီးတစ်ခုလို့လည်းပြောကြပါတယ်။ရေတံခွန်တွေ၊ထောင်ချီတဲ့သစ်ပင်နဲ့ပန်းမျိုးစိတ်တွေ၊ငှက်တွေ၊ကုန်းတွေရေနေတဲ့တဝါတွေ၊တွားတွားတဲ့တဝါတွေစသဖြင့်နိုးတိုက်တဲ့တဝါမျိုးစိတ်ပေါင်းကလည်း350ကျော်ပါတယ်။အခုလို Rio de Janeiro မြို့ကြီးထဲမှာတဘာဝကိုအနီးကပ်ခံစားနိုင်တာမို့ဒီယူကာတစ်တော်ဥယျာဉ်ကြီးစီကိုနှစ်ဆင်လာလေကြသူကသုံးသန်းထက်မနည်းရှိပါတယ်။မြို့ကန်တွေအတွက်ကလည်းနေ့စဉ်ဘဝမော်ရီပြပြောက်စီဖို့အတွက်ခဏတာလာရောက်အပန်းဖြေတဲ့နေရာတစ်ခုဖြစ်နေပါတယ
်။ Quando você está no meio da floresta, você se sente mais humano.
တော်တော်ရောက်လာတော့မှလူတယောက်လူပို့ပြီးတော့ခံစားမိပါတယ်။လမ်းတွေလည်းလျှောက်ရတယ်၊ရေစည်းတံတွေလည်းကြားရတယ်။တဘာဝနဲ့ထိတွေ့ရပါတယ်။ပြည်စံတွေကိုမြင်ရတွေ့ရတော့မှဒီကဘာကြီးထဲမှာကိုယ်လည်းအသက်ရှင်နေတဲ့သူတယောက်ဖြစ်တယ်ဆိုတဲ့ခံစားချက်မျိုးဖြစ်ရပါတယ်။မြို့ပြမှာဆိုဒါမျိုးတွေမခံစားဘူးဗျ။
ရေတံခွန်ကရေစည်းကြတံတွေနဲ့အတူဘေးမဲ့သွားလာစားတောက်နေကြတဲ့တိရစ္ဆာန်တွေကိုလည်းမြင်တွေ့ရမှာပါ။ပိန်းတဲ့သီးတွေကိုအာရပါရစားနေကြတဲ့ကပူချင်မြောက်တွေကြားမှာတိုက်ချိကျမ်းမာရေးလေ့ကျင့်ခန်းလုပ်နေကြသူတွေလည်းရှိပါတယ
်။ Ao praticar o tai chi chuan, nós temos o objetivo de desenvolver sensibilidade para o chi, que é a energia vital.
တိုက်ချိလေ့ကျင့်တဲ့အခါအတွဲအားတွေကိုတည်ငြိမ်အောင်စူးစိပြီးစိတ်ရောကိုယ်ပါငြိမ်းချမ်းအောင်လုပ်ကြရပါတယ်။အခုလိုတစ်တော်ထဲမှာလေ့ကျင့်တဲ့အခါပို့ပြီးအာယုံစူးစိုက်လို့ရပါတယ
်။သူတို့ဖွဲ့ကတော့တပတ်ချာတနင်္ဂနွေနေ့တိုင်းဒီကိုလာပြီးတော့တိုင်ချီလေ့ကျင့်ကြပါတယ်။နီးပြအလက်ဆန်ဒရီကဒီမှာလာပြီးလေ့ကျင့်နေတာအနည်း30ကျော်နေပြီလို့ပြောပါတယ်။ဒီနေရာကိုတိုင်ချီပလာဇာလို့တော့မှသူကနာမည်ပေးထားပါတယ်။တစ်တော်တွေထဲမှာအခုလိုကျမ်းမာရေးလေ့ကျင့်ခန်းလုပ်တဲ့အချို့ကတော့တင်နန်းပြီးသွားတဲ့အခါမှာသဘာဝရေတံခွန်တွေထဲမှာရေစင်းချိုးနိုင်ကြတာပါ။
Uma prática altamente assim indicada pro praticante.
Tai chi le jin pi dwa de kha tit daw de ma lan shao da ye de gon ma ye sin chho da ri lou nai ba de. Ko khan pinya le jin ja lu ri atwa le di lo ni ne le jin mu ri ko song tat da taik kaung ne le jin phit ba de.
Rio de Janeiro lo myo pya ji ma ni thai ja du ri atwa a khu lo myo lwe lwe ku ku ne taba wa ko anika khan sa nai na ga taik ko thu ja mu phit de lo myo kan ni ga mhat yu tha ja ba de.
É um luxo, né? No meio da cidade, tem uma floresta dessa cheia.
ကိုနေတဲ့မြို့ထဲမှာကိုခုလိုရေတံခွန်တွေနဲ့တစ်တော်ကြီးရှိနေတာအခွင့်ဒုက္ခလိုမျိုးခံစားရပါတယ်။ဒီကိုလွယ်လွယ်ကူကူလာလိုက်ပြီးရေစင်းချိုးလိုက်ပြီးရင်စိတ်ရောကိုယ်ပါလန်းလန်းဆန်းဆန်းနဲ့ပြန်သွားနိုင်တာတိတ်ကိုကျေးဇူးတင်စရာဖြစ်ပါတယ်
။စီကားတက်ဝင်နေတဲ့မြို့ပြကနေခဏတာစိတ်အပန်းဖြေနိုင်ဖို့အတွက်ဒီယူကာတစ်တော်ဥယျာဉ်ကြီးထဲမှာယောဂလေ့ကျင့်ခန်းလုပ်သူတွေ၊တရားမှတ်သူတွေအပြင်အတန်လေ့ကျင့်ခန်းလုပ်သူတွေကိုလည်းတွေ့ရနိုင်ပါတယ်။ကိုယ်ရိုင်းအဆိုတော်တယောက်ဖြစ်တဲ့ဆီယာမကခန်းစားချက်ကိုအတန်နဲ့ရှင်ဖွင့်တဲ့လေ့ကျင့်ခန်းကိုတင်ကြားပေးနေတာဖြစ်ပါတယ
်။ A ideia é usar os ambientes naturais, a floresta, como uma ferramenta de
တဘာဝပတ်ဝန်းကျင်ပတ်လည်ဝိုင်းနေတဲ့တတော်တွေမှာအတန်လေ့ကျင့်မှုအပြည့်အဝအယုံဆိုင်ပြီးလုပ်နိုင်ပါတယ်။ စိတ်ထဲမှာပေါ်တဲ့အတိုင်းအပြစ်မအတန်ထွက်ပြီးတော့စိတ်နဲ့ကိုယ်ကိုဆက်ဆက်ပြီးလေ့ကျင့်လို့ရပါလိမ့်ရှင
်ဒီဇူကတတော်ကြီးထဲမှာ19ရာစုတုန်းကကော်ဖီပင်တွေကိုစိုက်ပျိုးခဲ့ကြခြင်းတုန်းကတစ်ပင်အများအပြားခုတ်လဲခံခဲ့ရပါတယ်ကော်ဖီဆိုင်ပြုံးမှုအလုံးမဖြစ်တာကြောင့်တခြားမြို့ကိုလုပ်ငန်းတွေပြောင်းသွားချိန်မှာတော့ဒေသခံတွေကဒီတတော်ကြီးမှာတစ်ပင်တွေကိုပြန်လဲဆိုင်ပြုံးပြီးတော့ထိမ့်သိမ်းရေးတွေလုပ်ခဲ့ကြပါတယ်။ဒါရီမကမြို့အတွက်တန်ရှင်းရေးအရင်းအမြစ်တွေကိုထိမ့်သိမ်းထားတဲ့ဆရာကိုလည်းသဘောပေါက်ခဲ့ကြပါတယ်။ဒါကြောင့်ထီဂျူကတစ်တော်ကြီးနဲ့သူ့ရဲ့ညီနောင်ဖက်ဒရာဘရန်ကာပြည်နယ်တစ်တော်ဥယျာဉ်ကြီးတွေထဲမှာရေကာတာတွေကိုလုပ်ခဲ့ကြပါတယ်။အဲဒီကနေပတ်ဝန်းကျင်ရပ်ကွက်တွေကိုရေတွေပေးဝေနေပါတယ်။
A história da nossa floresta aqui do Parque Estadual da Fada Branca, ela tá muito ligada.
Petra Branca ဥယျာဉ်ကြီးနဲ့တတော်ကြီးရဲ့သမိုင်းကိုပြောရရင်ရေတန့်စင်ရေလုပ်ငန်းကအဓိကကျပါတယ်။မြေတွေကိုထိန်းသိမ်းဖို့တတော်ကြီးရဲ့မှာရေတန့်စင်ရေနေရာကြီးကိုဒီမှာစောက်ခဲ့ကြတာဖြစ်ပါတယ
်။အပင်နဲ့တရိတ်ဆန်တက်ရှိမျိုးစုံနေထိုင်နေကြတဲ့ဒီဘေးမဲ့တတော်ဥယျာဉ်ကြီးထဲမှာမိသက်ဌာနကဖမ်းပြီးတဲ့တော်ရိုင်းတရိတ်ဆန်တွေကိုလည်းမကြာခဏလာရောက်လွှတ်လေးရှိပါတယ်။ဒီနေ့လည်းအစိပ်ပြင်းတဲ့ကော်ရာမွေပေါက်ကလေးကိုပါခရိန်ဂျာကလွှတ်ပေးနေပါတယ်။
Essa é uma cobra coral, uma micrurus coralinus, né, uma cobra
peçonhenta. ဒီဝင်းနဲ့မွေမျိုးဖြစ်ပါတယ်။ဒီဝင်းနဲ့မှာဒီလိုမျိုးတွေကတော်တော်လေးပေါ်ပါတယ်။ဒီဝင်းကြီးဖြစ်တည်နေဖို့အတွက်သိအရေးကြီးတဲ့သတ္တဝါတွေဖြစ်ပါတယ်။ဒီတတော်တွေမှာဘေးမဲ့လွတ်ပြေးနိုင်ဖို့မိသက်ဌာနကယူလာတာဖြစ်ပါတယ
်။ဒီမွေလေးတွေကအစိပ်ပြင်းပေမဲ့မြေကြီးအောက်မှာအနေများတဲ့အတွက်တတော်ကိုလာကြတဲ့လူတွေအတွက်တော့သိပြီးတော့အန္တရာယ်မရှိလာပါဘူး။ဒါပေမဲ့ဒီကိုလာကြသူတွေအနေနဲ့ကိုယ်သွားတဲ့လမ်းကိုသတိနဲ့သွားလာဖို့လည်းအကြံပြုထားပါတယ်။ရီယိုမျိုးကြီးကခေါင်းရှုပ်ဆရာပဝင်းကျင်ကိုခဏကြာမိထားပြီးတဘာဝကိုခံစားခြင်းတွေကတော့အခုလိုတက်တော်တွေတဲ့ကိုတကူးတကကိုလာနေကြတာဖြစ်ပါတယ
် Eu acho que é essencial pra gente ter uma vida boa e a gente sempre tá em contato com a natureza
လောကစည်းစိမ်ကိုခံစားခြင်းနဲ့ဆိုရင်တဘာဝနဲ့ထိတွေ့နေဖို့မဖြစ်မနေလိုပါတယ်တဘာဝတရားကိုခံစားပြီးရေကုန်တွေမှာရေဆင်းချိုးရတာကိုကျွန်မသိမှတ်ပါတယ်လူတိုင်းတာမျိုးခံစားကြည့်တဲ့လို့လည်းထင်ပါတယ်တကယ်ကိုစိတ်အေးချမ်းလမ်းဆန်းနေရတာကိုခံစားရမှာပ
ါဘရာဇီးလ်နိုင်ငံရှေ့တောင်ပိုင်းမှာတည်ရှိတဲ့ရီယိုဒီဂျနေရိုမြို့ကလှပတဲ့ပင်လယ်ကမ်းခြေတွေတက်ဝင်လှုပ်ရှားနေတဲ့မြို့အဝေးအသက်တွေနဲ့ဝေးရာကိုခဏတာသွားခြင်းတွေအတွက်ကတော့မြို့ရဲကအမြဲတမ်းသစ်ပင်တွေနဲ့တောင်တန်းတွေရှိတဲ့သဘာဝတစ်တော်တွေစီကိုအချိန်မရွေးသွားလာနိုင်ကြပါတယ်မြို့ပြကြီးထဲမှာရှိနေတဲ့တစ်တော်ဥယျာဉ်ကြီးတွေကရီယိုမြို့ခံတွေအတွက်တော့စိတ်ပင်ပန်းမှုတွေကိုပြေပြအောင်လုပ်ပေးနိုင်တဲ့ Oasis တွေဖြစ်နေပါတယ်ရှင်။ကျွန်မစူမြတ်မောမှာ
ဘရာဇီးနိုင်ငံရီယိုမြို့ရဲကအမြဲဆိုင်တစ်တော်တွေအကြောင်းမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကမ္ဘာတလောခီးသွားအစီအစဉ်မှာနားဆင်ကြကြတာပါ။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။သတင်းရှင်တွေအနေနဲ့ View မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ်။အခုတော့ဒီညအတွက်အစီအစဉ်တွေအကြခင်ပြီးဆုံးတော့မှအခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်လေးကဆက်ပြောပြပေးပါမယ်ရှင်။
မြန်မာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းလပေါင်း20အတွင်းအနည်းဆုံးအရက်သား6000ကျော်အသက်ခံခဲ့ရတယ်လို့နော်ဝေးအခြေစိုက် Peace Research Institute ကဒီနေ့အစီရင်ခံစာထုတ်ပြန်ပါတယ်။ဒီအစီရင်ခံစာဟာမြို့နယ်အခြေပြုပြိပခစောင့်ကြည့်ရေးစနစ်နဲ့အခြားအချက်အလက်အရင်းမြစ်နှစ်ခုပေါင်းစပ်ကိုးကားထားတာပါ။အာဏာသိမ်းပြီးလပေါင်း20အတွင်းမြန်မာစစ်တပ်ကြောင့်တည်ဆုံးခဲ့တဲ့အရက်သား3000ကျော်ရှိတဲ့အကြောင်းအစီရင်ခံစာကထောက်ပြပါတယ်။တစ်ဖက်မှာလည်းဒီကာလာအတွင်းစစ်တပ်အာဏာသိမ်းမှုဆန့်ကျင်ရေးအဖွဲ့တွေရဲ့လက်ချက်ကြောင့်တည်ဆုံးသူအရက်သား2000ကျော်ရှိနေတယ်လို့ဘသူဘဝရဲလို့တိတိကျကျမပြောနိုင်တဲ့သူတွေကြောင့်တည်ဆုံးခဲ့တဲ့သူအနည်းဆုံး1000ကျော်ရှိတယ်လို့လည်းရေးသားထားပါဗျ။အခုချိန်ဟာရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်ပို့နိုင်တဲ့အခြေအနေမဟုတ်သေးတဲ့အကြောင်းနဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့သူတို့နေထိုင်ရတဲ့အခြေအနေတွေကိုပိုပြီးကောင်းမွန်အောင်လှုပ်ဆောင်မှုလိုတဲ့အကြောင်းအမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးလူဦးရေနဲ့ဒုက္ခသည်များဆိုင်ရာလက်ထောက်ဝန်ကြီးဂျူလီယာတာဗော့ခ်စ်နိုက်စ်က Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေရပြန်နိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းထံမှပံ့ပိုးကူညီမှုတွေတောင်းခံခဲ့ပါတယ်။မြန်မာနိုင်ငံအတွင်းဆင်းရဲနွမ်းပါမှုနဲ့ကပ်ဘေးကြောင့်ကလေးအလုသမားအဖြစ်လုပ်ကိုင်နေရတဲ့ကလေးငယ်တသန်းကျော်ရှိနေပြီးကလေးအလုသမားပပျောက်ရေးအရေးတကြီးလှုပ်ဆောင်မှုလိုအပ်တဲ့အကြောင်း ILO အပြည်ပြည်ဆိုင်ရာအလုသမားဖွဲ့ကပြောဆိုပါရယ်မြန်မာနိုင်ငံအတွင်းအလုလုပ်ကိုင်နေတဲ့ကလေးငယ်တသန်းကျော်ဟာ အသက်5နှစ်နဲ့18နှစ်ကြားအရွယ်တွေဖြစ်ပြီးအဲ့ဒီအထက်ကတဝက်ကျော်ဟာလုံခြုံရေးနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေကိုဓာတ်ရိုက်ထိခိုက်နစ်နာစေနိုင်တဲ့ဘေးအန္တရာယ်ရှိတဲ့အလုပ်တွေလုပ်ကိုင်နေရတဲ့အကြောင်းအာရန်လူကထောက်ပြပါရရှင်
သတင်းချင်းချုပ်ကိုမခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆက်ရအင်ဂျင်နီယာတွေကတော့ Nexon Lope နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လည်းပြန်နားဆင်နိုင်ပါတယ်ရှင်။ Video ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပြည့်ရဲ့နေရာခတ်သိမ်းကင်းနေပြီးတော့လိုရာဆန္ဒပြေဝါကြပါလိမ့်ရှင်။ကျမအလေးမှာပါ။
This program has come to you from the Voice of America, Washington.